Welcome to the Voice of America in Burmese.
Mingalaw khmya VOA American tan ye 2022 khu ne April 29 ya ni bodhu ne mne phe tan ne season ni go American pi daw su Washington DC myo daw ka ni dai yai sa tin thol le ni ba bi da a pyin VOA ye Facebook sa myan na ga ba yauk tan a pyin ne dai yai sa tin thol le ni ba bi khmya ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ပတ်တန်းလေးအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်ဒီကနေ့အစီအစဉ်တွေထဲမှာဆိုလို့ရှိရင်သတင်းတွေကိုဥစွာတင်ပြပေးဖို့စီစဉ်ထားပါတယ်အတိုင်းငံတော်ဆန်းစုကြည်ကိုဆွဲဆိုထားတဲ့အမှုတွေကတခုနဲ့ဒီကနေ့ဗုဒ္ဓဟူးနေ့မှာစီရင်ချက်ချနိုင်တယ်လို့စီရင်ချက်ချနိုင်ပွဲရှိပါတယ်ထိုင်းအစိုးရကမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခန့်အပ်လိုက်ပါတယ်ကုလသမဂ္ဂမှာကြီးငါးကြီးနိုင်ငံတွေကဗီဒီယိုအာဏာသုံးမယ်ဆိုလို့ရှိရင်ကုလသမဂ္ဂညီလာခံကိုခေါ်ရမယ်ဆိုတဲ့ဆုံးဖြတ်ချက်ကိုဒီကနေ့ချခဲ့ပါတယ်အဲဒါအပြင်အရင်နောက်ပိုင်းမှာတော့ကျွန်တော်တို့သတင်းပေးပို့ခြင်းနဲ့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်ခင်ဗျာ
ညီလူမယောက်ပြည့်စည်သွားတဲ့ဟာ30လောက်ရှိတယ်အမိုးလံအကာလံက99ရှိတယ်ထောက်ပံ့ပေးတဲ့အဖွဲ့အစည်းတွေကလည်းဘာမှထောက်ပံ့ပေးတာမရှိဘူးအဲဒါကြောင့်ကျွန်တော်တို့အဲ့ဒီတိုင်းပဲထားတယ
်မိုးပြင်းလေပြင်းတန်တွေကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းကစစ်ပြေးဒုက္ခတွေအခက်အခဲကြုံနေရပါတယ်မကြာမီပဲအပြည့်စုံကိုနားတော်တာဆင်ရပါမယ်ထိုင်းနိုင်ငံအတွင်းနေစဉ်ရက်ဆက်မြန်မာနိုင်ငံသားတွေတရားမဝင်ဝင်ရောက်လာနေတာ3ရက်အတွင်း900ကျော်အဖမ်းခံရပါတယ်။နောက်စားစီဈေးတွေတက်လို့လက်သမားတွေထိခိုက်မှုရှိနေပါတယ်။ခက်ခဲမှုတွေရှိနေပါတယ်။စတဲ့သတင်းပေးပို့ခြင်းသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လင်းပေးမှာပါ။အဲ့ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းကဘာတလောခီးသွားတဲ့အင်္ဂါစကားဝိုင်းစီစဉ်တွေကိုနောက်တော့ဆင်ရပါမယ်။အခုတော့ကျွန်တော်တို့သတင်းတွေကိုမတ်တင်ကြီးထိုင်းတဲ့ကိုခမောင်စိုးမင်းတို့ကပြောပြပါတော့မယ်။
ရုရှားရဲ့နှစ်လတာကျူးကျော်စစ်ကိုတွန်းလှန်နေကြတဲ့ယူကရိန်းတပ်ဖွဲ့တွေကိုထောက်ပံ့ရေးမှာပိုပြီးမြန်ဆန်ထိရောက်အောင်ဆောင်ရွက်နေကြောင်းအမေရိကန်နဲ့မဟာမိတ်တွေကအင်ကာနီမှာပြောဆိုလိုက်ပါတယ်
We're doing this very quickly. In the past, it's taken from the time a president
Ukraine ကို73ရာတွေလက်နက်တွေပေးပို့တာမှာအစကသတင်းပတ်နဲ့ကြီးကြမြင့်ခဲ့ပြီမဲ့လေအခုအခါမှာတော့ Ukraine ကိုစစ်လက်နက်တွေ3ရက်အတွင်းလောက်မှာအရောက်ပို့ပေးနိုင်တာတွေရှိကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီမှာပြောပါတယ်ယူကရိန်းသမ္မတဘိုလိုဒီမာဇယ်လင်စကီနဲ့ကီယက်မြို့တော်မှာသတင်းပတ်ကုန်ပိုင်းကအမေရိကန်ကာကွယ်ဝင်ကြီးလွိုက်အော့စတင်နဲ့အတူတွားရောက်ဆွေးနွေးခဲ့စဉ်မှာလဲသူတို့ဘက်ကပြောတဲ့လိုအပ်ချက်နဲ့အမေရိကန်ဘက်ကပေးနိုင်တာအများစုကိုက်ညီမှုရှိတယ်လို့နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကပြောပါတယ်။ဂျာမနီကလည်းယူကရိန်းကိုလေကြောင်းရန်ကာကွယ်ရေးစနစ်50ကိုစတင်ပေးပို့ကြောင်းဘလူးဘတ်ကဖော်ပြခဲ့ပြီးဒါဟာဆိုရင်လဲပထမဆုံးအကြိမ်ဖြစ်ဂျာမနီကယူကရိန်းကိုလက်နက်ကြီးတွေပေးပို့မယ်ဆိုတဲ့အချက်ကိုပြသလိုက်တာဖြစ်ပါတယ်။တကမ္ဘာလုံးကယူကရိန်းဘက်ကနေတညီတညွတ်ထဲမြ мян ဆန်ဆန်ရက်တီကြမယ်လို့ရုရှားသမ္မတကမထင်ခဲ့ကြောင်းအမေရိကန်ကာကွယ်ဝင်ကြီးအော့စတင်ကပြောပါတယ်။ရုရှားကျူးကျော်မှုကိုတိုက်ခိုက်ရေးအတွက်နေစဉ်နဲ့အမျှပံ့ပိုးထောက်ခံမှုတွေတိုးလာနေတာကိုတွေ့ရကြောင်းလည်းအမေရိကန်ကာကွယ်ဝင်ကြီးကပြောဆိုခဲ့ပါတယ်ရှင်။အမေရိကန်ထိန်းချုပ်ထားတဲ့ရုရှားတထေးကြီးတွေရဲ့ပိုင်ဆိုင်မှုတွေကတချို့ကိုယူကရိန်းကိုတိုက်ရိုက်ပေးအပ်ဖို့တောင်းဆိုထားတဲ့ဥပဒေပြုရေးသမ္မတဂျိုးဘိုက်ဒန်အစိုးရကထောက်ခံကြောင်းရှင်းနေချုပ်မာရစ်ဂါလန်ကအင်ကာနီမှာပြောပါတယ်။လက်တလုံးမှာတော့ဒီလိုလောက်ရလောက်တဲ့အခြေအနေမျိုးမဟုတ်သေးဘူးလို့လည်းရှင်းနေချုပ်ဂါလန်ကအထက်လွှတ်တော်ရဲ့ရာသုံးမှန်းခြေငွေစင်းဆိုင်ရာကော်မတီဝင်လွှတ်တော်မှတ်တွေကိုပြောကြားခဲ့တာပါ။ယူကရိန်းနိုင်ငံကိုဖေဖော်ဝါရီလ24ရက်နေ့မှာကျူးကျော်စစ်ဆက်ခဲ့တဲ့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ယင်းနှီးတဲ့ချမ်းသာသူတွေထံကနေတရားရေးဌာနကတင်ဆက်ထားတဲ့ပစ္စည်းတွေနဲ့ပိုင်ဆိုင်မှုတွေနဲ့ပတ်သက်ပြီးအထက်လွှတ်တော်ရဲ့ရာသုံးမှန်းခြေငွေစင်းကော်မတီကလွှတ်တော်အမတ်တွေကရှင်းနေချုပ်ဂါလန်ကိုမေးမြန်းခဲ့တာပါကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်၅နိုင်ငံအနေနဲ့သူတို့ရဲ့ဗီတိုအာဏာသုံးကန့်ကွက်မှုတွေမှာပိုပြီးတာဝန်ယူတာဝန်ခံကြဖို့အရေးကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအင်္ဂါနေ့မှာမဲခွဲဆုံးဖြတ်လိုက်ပါတယ်။ကုလသမဂ္ဂအထွေထွေညီလာခံမှာဆုံးဖြတ်ချက်မူကြမ်းကိုမဲမခွဲဘဲအများဆန္ဒသဘောထားခံယူဆုံးဖြတ်တာပါ။လီချင်းစတိုင်နိုင်ငံနဲ့တခြားသောနိုင်ငံတရားကျော်ရဲ့ပူရယ်ကမကထလို့ဆောင်ရွက်မှုနဲ့ဒီကိစ္စဖြစ်လာတာပါ။ဒီဆုံးဖြတ်ချက်ကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်၅နိုင်ငံတည်းကတနိုင်ငံဒါမှမဟုတ်လဲတနိုင်ငံထက်ပိုတဲ့နိုင်ငံတွေအနေနဲ့ ဗီတိုသုံးတဲ့အခါတိုင်းမှာကုလသမဂ္ဂအဖွဲ့ဝင်193နိုင်ငံကိုအထွေထွေညီလာခံသဘာပတိကအစီအဝေးဆင့်ခေါ်ရမှာဖြစ်ပါတယ်။ဗီတိုအာဏာသုံးခဲ့တဲ့အခြေအနေကိုကုလသမဂ္ဂအထွေထွေညီလာခံကဆွေးနွေးကြမှာဖြစ်ပြီးဗီတိုသုံးခဲ့သူတွေကိုလည်းသူတို့လုပ်ရတဲ့ပတ်သက်ပြီးရှင်းပြဖို့အစီအဝေးကိုဖိတ်ကြားမှာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံတောင်ပိုင်းကရာချီမြို့မှာဘင်ဂါဒစီကိုအသေးခံဘုံးဖောက်ခွဲတိုက်ခိုက်ခံရတာကြောင့်တရုတ်နိုင်ငံသား၃ဦးနဲ့ဒေသခံကားမောင်းသမားတို့တိဆုံကြောင်းပါကစ္စတန်ရဲတပ်ဖွဲ့ကအင်္ဂါနေ့မှာပြောပါတယ်။ကရာချီမြို့မှာတရုတ်တို့တည်ထောင်တဲ့ Confucius Institute ကိုအသွာအဝင်ကိတ်အရောက်မှာသူတို့စီးလာတဲ့ဘင်ဂါပောက်ကွဲခဲ့တာဖြစ်ကြောင်းရဲတပ်ဖွဲ့အကြီးအကဲတာဝန်ရှိသူတွေကသတင်းတောက်တွေကိုပြောပါတယ်။တိဆုံသွားတဲ့တရုတ်နိုင်ငံသားတွေထဲမှာတော့တရုတ်ဘာသာစကားဘွဲ့တင်တန်းတွေဖွင့်လှစ်နေတဲ့ Confucius Institute ရဲ့ Director နဲ့အမျိုးသမီးကျောင်းဆရာမနှစ်ဦးတို့ဖြစ်ပါတယ်။နောက်ထပ်တရုတ်နိုင်ငံသားတဦးနဲ့ပါကစ္စတန်တဦးတို့ကတော့တိုက်ခိုက်မှုအတွင်မှာဒဏ်ရာရသွားပါတယ်။အသေးခံဘုံခွဲသမားရဲ့ဖောက်ခွဲမှုဖြစ်နိုင်တယ်လို့ Karachi ရဲချုပ်ကပြောပါတယ်။ဒါပေမဲ့စုံစမ်းစစ်ဆေးမှုဆက်လက်ဆောင်ရွက်နေသေးဖြစ်ပါတယ်။ကနဦးစုံစမ်းမှုတွေအရတော့အ내ရောင်ခေါင်းမီးခြုံထားတဲ့အမျိုးသမီးတဦးကပေါက်ကွဲမှုမဖြစ်ခင်လေးမှာပဲဘင်ကားစီကိုလမ်းလျှောက်သွားတာကိုအခင်းဖြစ်နေတဲ့နေရာကရရှိတဲ့အနီးကပ်ဗီဒီယိုထဲမှာတွေ့ရှိကြောင်းသူကပြောပါတယ် Institute အဝင်မှာဘင်ကားအရှင်ရော့သွားချိန်မှာဘုံးဖောက်ခွဲလိုက်တဲ့ရုပ်တံတွေကိုနောက်ပိုင်းမှာဒေသဆိုင်ရာရုပ်တံလိုင်းတွေကထုတ်လွှင့်ပြသခဲ့ပါတယ်
အန်တမနက်ဖက်မြမဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24 kHz 12.73 5.40 kHz 8473 5.51 kHz 5809နဲ့5.140 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါဖန်စီခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အပေါ်စွဲချက်တင်ထားတဲ့အာဂရိလိုက်စားမှုတရားစင်နီးပါးတဲကတမှုကိုဒီကနေ့ဗုဒ္ဓဦးနေမှာစီရင်ချက်ချဖို့စီစဉ်ထားပါတယ်။မူလကဒီသတင်းပတ်အစောပိုင်းမှာစီရင်ချက်ချဖို့စီစဉ်ထားတာကိုဗုဒ္ဓဦးနေကိုရွှေ့လိုက်တဲ့အကြောင်းရင်းကိုတော့တရားရုံးကထုတ်ပြန်ပြောဆိုတာမရှိပါဘူး။စွဲချက်တင်ထားတဲ့အမှုကိုစစ်ဆေးတဲ့အခါမှာတကားပိတ်စစ်ဆေးလေးရှိပြီးသူ့ရဲ့ရှင်းနေတွေကိုလည်းသတင်းမီဒီယာတွေပြောဆိုခွင့်ကိုစစ်ကောင်စီကပိတ်ပင်ထားပါတယ်။အသက်86နှစ်ရှိဒေါအောင်ဆန်းစုကြည်အမည်နဲ့အခုအမှုအတွက်ပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ခဲ့မယ်ဆိုရင်တော့အမြင့်ဆုံးထောင်ဒဏ်15နှစ်အထိချမှတ်ခံရပွဲရှိပါတယ်။ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီ1ရက်နေ့ကစစ်အာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံထားရတဲ့ဒေါအောင်ဆန်းစုကြည်အပေါ်နိုင်ငံတော်လျှို့ဝှက်ချက်ဖောက်ပြက်မှုစူပူအောင်လှုံ့ဆော်မှုဒေါခင်ကြီးဖောင်ဒေးရှင်းအတွက်မြေနေရအလွဲသုံးစားမှုအပါအဝင်စွဲချက်ပေါင်းများစွာနဲ့တရားရုံးတင်ပြီးဒီအမှုတွေအလုံးအပြစ်ရှိကြောင်းဆုံးဖြတ်ရင်ထောင်ဒဏ်100ကျော်အထိကြားခံနိုင်ရပါတယ်လက်တလောမှာတော့ကိုဗစ်ကပ်ရောဂါစီးမြင်ချိုးဖောက်မှုဆက်သွယ်ရေးဥပဒေချိုးဖောက်မှုတွေနဲ့ထောင်ဒဏ်6နှစ်အပြစ်ပေးတာခံထားရပါတယ်မြန်မာနိုင်ငံဆိုင်ရာထိုင်းအစိုးရအထူးကိုယ်စားလှယ်အဖြစ်ထိုင်းနိုင်ငံခြားရေးဝန်ကြီးဌာနအကြံပေးတူဖြစ်တဲ့ပရွန်ပီမိုကန်ချနာလက်ကိုခန့်အပ်လိုက်ပါတယ်အိမ်နီးချင်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးကြဲကြဲပြန့်ပြန့်သိရှိထားသူအဖြစ်တာဝန်ပေးခန့်အပ်ခဲ့တာဖြစ်ကြောင်းထိုင်းဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒွန်ပရာမုတ်ဝီနိုင်ကိုကိုးကားပြီးထိုင်းနိုင်ငံထုတ်ဘန်ကောက်ပို့သတင်းစာမှအင်္ဂါနေ့ကဖော်ပြခဲ့ပါတယ်။ထိုင်းနိုင်ငံရဲ့ပထဝီဝင်နိုင်ငံရေးစီးပွားရေးလူမှုရေးနဲ့အမျိုးသားလုံခြုံရေးမှာမဟာဗျူဟာကျကျအရေးပါတဲ့မြန်မာနိုင်ငံကအခြေအနေတွေကိုအထူးကိုယ်စားလှယ်ကအနီးကပ်စောင့်ကြည့်တာဝန်ယူမှာဖြစ်ပြီးထိုင်းနိုင်ငံရဲ့နိုင်ငံခြားရေးမူဝါဒနဲ့အညီကင်တွယ်ဆောင်ရွက်မှာဖြစ်ကြောင်းလည်းပြောပါတယ်။အထူးကိုယ်စားလှယ်ရဲ့တာဝန်တွေထဲမှာအစိုးရဌာနတွေပုဂ္ဂလိကကဏ္ဍတွေနဲ့လည်းဆက်သွယ်ညှိနှိုင်းဆောင်ရွက်ဖို့ပါဝင်တယ်လို့နိုင်ငံတကာနဲ့တွဲဆုံမှုကိုလည်းတာဝန်ယူရမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးအကျပ်အတဲတွေရဲ့နောက်ဆက်တွဲလက်နက်ကင်ပြိပကတွေဆက်လက်ဖြစ်ပေါ်နေချိန်မှာပဲထိုင်းအစိုးရကအထူးကိုယ်စားလှယ်တူခန့်လိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းတုန်းကလည်းနှစ်နိုင်ငံနယ်စပ်ကအဓိကဆက်သွယ်ရေးလမ်းကြောင်းတစ်ခုဖြစ်တဲ့ချစ်ကြည်ရေးတရားရဲ့မြန်မာဘက်ချမ်းမှာပောက်ကွဲမှုဖြစ်ပွားခဲ့ရာတိကျိုက်ပျက်စီးမှုတချို့ရှိခဲ့ပါတယ်။အမေရိကန်ဒုတိယသမ္မတကမလာဟဲရစ်ဟာကိုဗစ်ကပ်ရောဂါပိုးကူးစက်ခံထားရကြောင်းအင်္ဂါနေ့မှာပဲအတည်ပြုလိုက်ပေမဲ့ရောဂါလက္ခဏာတော့မပြသေးဘူးလို့သူယုံကပြောပါတယ်။ အမြန်ပိုးစစ်တဲ့နီးနဲ့ရောမျိုးရိုးဗီဇအခြေခံစစ်ဆေးတဲ့ PCR နီးနဲ့ပါစစ်ဆေးခဲ့တာဖြစ်ကြောင်းဒုသမ္မတရဲ့သတင်းပြန်ကြားရေးတာဝန်ခံကာစတင်အယ်လင်ကကြေညာချက်မှာပြောဆိုခဲ့ပါတယ်ဒုသမ္မတဟဲရစ်ဟာနေအိမ်မှာတည်တံ့နေထိုင်ပြီးရုံးအလုပ်တွေကိုဆက်လုပ်သွားမှာဖြစ်ကြောင်းလည်းပြောပါတယ်အမေရိကန်သမ္မတဂျိုးဘိုင်တင်သမ္မတကတော့ဂျေးဘိုင်တင်တို့နဲ့ဒူးသမ္မတဟာအနီးကပ်ထိတွေ့မှုမရှိခဲ့သလိုမကြာသေးခင်ကခီးစဉ်တွေကိုလည်းတီးခြားစီသွားခဲ့တာလို့ပြောပါတယ်။ယောဂါဘိုးကူးစက်မှုအတွက်အမေရိကန်ယောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ရဲ့စီမင်းတွေဆရာဝန်ရဲ့အကြံပေးချက်တွေအတိုင်းလိုက်နာမှဖြစ်တယ်လို့လည်းပြောပါတယ်။ကိုဗစ်ကယောဂါပိုးကင်းရှင်းတဲ့အခါဒူးသမ္မတဟာအိမ်ယူတော်မှာပြန်လည်တာဝန်ထမ်းဆောင်မှာဖြစ်တယ်လို့လည်းပြောပါတယ်။အသက်58နှစ်ရှိဒူးသမ္မတကမလာဟဲရစ်ဟာကိုဗစ်ကပ်ရောဂါကာကွယ်ဆေးနဲ့အားမြင့်ကာကွယ်ဆေးတို့ကိုအပြည့်အဝထိုးထားပြီးဖြစ်ပါတယ်။ရုရှားနိုင်ငံအနောက်ပိုင်းဦးလန်နော့စကီဒေသရှိတငယ်ရန်ကျောင်းတစ်ကျောင်းမှာတနတ်သမားတဦးရဲ့ပြစ်ခတ်မှုကြောင့်ကျောင်းသားလေးနှစ်ဦးနဲ့ဆရာတဦးသေဆုံးသွားတယ်လို့ရုရှားအစိုးရသတင်းဌာနတွေကပြောပါတယ်။တနတ်သမားလည်းကိုယ့်ကိုယ်ကိုအဆုံးစီရင်သွားပါတယ်။ဘတ်စကီမာကြီးဝါမှာဖြစ်ပွားခဲ့တာလို့ဒေသခံအာနာပိုင်တယောက်ကိုကိုးကားပြီး Tax Russia သတင်းအေဂျင်စီကဖော်ပြထားပါတယ်။ပြစ်ခတ်မှုမှာအသုံးပြုတဲ့တနတ်ဟာလူသားသမားရဲ့ကိုယ်ပိုင်မဟုတ်ဘူးလို့လည်းရုရှားပြည်တွင်းလုံခြုံရေးတပ်ဖွဲ့ဝင်တဦးကပြောပါတယ်
။အပူမီချူအစ်ဇီဗီယက်စ်နာရှ်တိုအာရူဂျေ
အဲဒီဂျူနီစီကရရှိခဲ့တာလို့သိထားပြီးတနတ်သမားဟာစိတ်ဝေဒနာရောဂါခံစားနေရသူတဦးအဖြစ်2013ခုနှစ်ကတည်းကမှတ်တမ်းရှိသူဖြစ်ကြောင်းလည်းပြောပါတယ်။ဒေသခံအုပ်ချုပ်ရေးမှူးအလီကန်ရက်စကီကတော့အခင်းဖြစ်ပွားတဲ့နေရာကိုလေကြောင်းကနေတွားရောက်ခဲ့ပြီးတေဆုံးသူတွေရဲ့မိသားစုတွေကိုဥပဒေကြောင်းအရအကူအညီပေးဖို့ဒေသဆိုင်ရာအာဏာပိုင်တွေကိုညွှန်ကြားလိုက်ပါတယ
်။တင်းတွေကိုမတ်တိန်ကြီးချိုင်းနဲ့ကိုခင်မောင်ဆူမင်းတို့ပြောပြခဲ့တာပါ VOA ရဲ့ဗုဒ္ဓဦးနဲ့မနေ့ပတ်တန်လွင်စီစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ကျွန်တော်တို့သတင်းဆောင်မနဲ့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ပါတော့မယ်။ပထမအဆုံးအနေနဲ့ကတော့မကြခင်ရပိုင်းကလောင်စာစီဈေးတွေရုတ်တရက်တက်သွားပြီးတော့အကန့်အသတ်နဲ့ရောင်းရတဲ့အတွက်မြန်မာနိုင်ငံအထက်ပိုင်းကရေစုပ်ဆက်ကိုအားထားပြီးတော့စိုက်ပျိုးရတဲ့နှွေစပွားစိုက်ပျိုးရေးလုပ်ငန်းတွေလည်းထိခိုက်ခဲ့ပါတယ်။ဒီကိစ္စကိုဆက်သွယ်မေးမြန်းထားတဲ့ကိုခင်မောင်စိုးမင်းကဆက်ပြောပြပါလိမ့်မယ်။
လက်တလောလောင်စာစီဈေးတွေရုတ်တရက်ခုန်တက်သွားတာဟာနှွေစပားစိုက်ပျိုးထားတဲ့လေယာတွေကိုအရင်ကလိုရေတင်ဆက်တွေနဲ့ရေမသွင်းနိုင်တော့ဘူးလို့သိရပါတယ်။တချို့မြို့ကြီးတွေမှာလောင်စာစီဈေးတွေအနည်းငယ်ပြန်ကျသလိုရှိပေမဲ့မြန်မာနိုင်ငံအထက်ပိုင်းနယ်မြို့တွေမှာတော့တက်ဈေးအတိုင်းပဲရှိနေသေးတယ်လို့တောင်သူလယ်သမားရေးကိုဆောင်ရွက်ပေးနေတဲ့စကိုင်းတိုင်းဒေသကြီးကဏီမြို့နယ်ရွေးကောက်ခံလွတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းဝင်းကပြောပါတယ်။
လူတွေကတိတ်တဆိုင်တဲ့တောင်သူတွေပေါ့အဲ့ဒါကဘယ်လိုလာတော့ဆိုဥမာမြေကျိုးအင်းလူဟာမျိုးတွေအင်းနေထဲမှာရှိတဲ့လှုပ်တဲ့တောင်သူအများစုကလူတွေကကိုပဲအားထားတာပေါ့နော်ဒီအင်းတွေကြသွားမှဒီလေတွေပေါ်လာမှစပားကိုစိုက်တာအဲ့ဒီတောင်သူတွေကကြတော့ဒီလူတွေကကိုပဲအထိကထားကျွန်တော်တို့လေတွေထဲမှာဒီမြောက်ရေလွန်းတွေတူးပြီးတော့အဲ့ရေနဲ့ဟိုတလုံးလုံးအင်ဂျင်ဆက်တင်နေရေကြီးစုပ်တင်ပြီးတော့ဒီလူတွေကကိုစိုက်ကြတော့အဲ့ဒီအချိန်မှာတော့ဒီဇယ်ပေါ့နော်အထူးသဖြင့်ဒီဇယ်ကအထိကပဲအခုလိုဈေးတွေတက်သွားတဲ့ခါကျတော့လေတွေကလူတလောက်မပေးနိုင်ပါတော့တချို့လည်းတလက်တလောဖြစ်သွားတဲ့အဲဒီဓာတ်ဆီဈေးတွေအစမတန်ထိုးတက်သွားပါတော့လူရည်ဒီမှာဒီလက်ဆိုင်ခဲနေလက်ဆိုင်ခဲဆိုတော့ဟင်းချက်စရာတတိဝလန်စိုက်တဲ့တောင်သူတို့ကလည်းပဲအဓိကဒီဒီဇယ်ကိုပဲအားပြီးပြီးတော့စိုက်ရတာပါတော့လူတလောက်ဒီဈေးကိုမတော်နိုင်တဲ့အပိုင်းတွေရှိတယ်
အဲ့ဒီလိုအခြေအနေတွေကြုံတွေ့နေရတဲ့ဒေသတွေကတော့စကိုင်းတိုင်းအတွင်းကချောင်းဦးမြို့နယ်စကိုင်းအနီးကမူးမြစ်တဝိုက်ရွှေဘိုမြို့နယ်အတွင်းကဒေသတချို့နဲ့ချင်းသွေးမြစ်ကြောင်းတစ်လျှောက်ဝဲရတွေကဒေသတွေဖြစ်ပါတယ်။ဒါ့အပြင်မိုးစဘာကိုအဓိကထားစိုက်ပျိုးတဲ့ဒေသတွေမှာလည်းနှွေစဘာကိုတီးထက်အဖြစ်စိုက်ပျိုးလေးရှိကြပါတယ်။ဒါ့ပြင်ရေတင်ဆက်နဲ့စိုက်ပျိုးကြရတဲ့အတွက်ကြောင့်ဆက်လက်ပြီးရေသွင်းဖို့အခက်အခဲတွေကြုံတွေ့နေကြပြီလို့ဆိုပါတယ်။အလားတူလောင်စာစီဈေးတက်နေတဲ့ရိုက်ခတ်မှုကိုမြမပြီးအလဲပိုင်းမြေလက်ဒေသကငရုတ်ဆိုင်တောင်သူတွေမှာလည်းကြုံတွေ့နေကြရတယ်လို့သိရပါဗျ။အဲ့ဒီအခြေအနေတွေနဲ့ပတ်သက်ပြီးမကွေးတိုင်းအတွင်းမှာကိုယ်တိုင်လည်းငရုတ်ဆိုင်တောင်သူဖြစ်ပြီးတောင်သူလယ်သမားရေးတင်တန်းတွေပို့ချပေးနေတဲ့ဦးအောင်ကျော်ကျော်ကကြုံတွေ့ရတဲ့အခက်အခဲကိုအခုလိုပြောပါဗျ။
အခုချိန်ကတော့ကျွန်တော်တို့မိုးကမရွာသေးဘူးလေ။လက်ရှိကိုယ်ကငရုတ်ခဲနေရရေသွင်းနေရတော့ဈေးကတောက်တောက်သွင်းနေရတာပြောရတော့အခုဒီရပိုင်းမှာတော်တော်ခက်ခဲဖြစ်တာစီဖေးတွေက
ကျွန်တော်ကိုကြည့်သွားတယ်ကြည့်သွားတဲ့အခါကျတော့ဒီရေသွင်းရတဲ့ကိစ္စကိုမသွင်းနိုင်ကြဘူးပေါ့သုံးချိန်သွင်းရမယ်ဟာကိုဒီချိန်ရောက်ပဲသွင်းဖို့အဲ့လိုမျိုးချွေတတာလေးနဲ့သွားတဲ့အခြေအနေမျိုးတွေဖြစ်သွားတယ်ပေါ့
ဒါအပြင်လောင်စာဆီဈေးတွေရုတ်တရက်ဈေးတက်တာဟာရေတင်ရေဆုပ်ဆက်တွေအသုံးပြုကြတဲ့ကွန်းဆိုင်တောင်သူတွေမှာလည်းရိုက်ခတ်မှုတွေရှိတယ်လို့သိရပါတယ်ဒါနဲ့ပတ်သက်ပြီးမကွေးတိုင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကကျေးလက်ဖွံ့ဖြိုးရေးဆောင်ရွက်ပေးနေသူတူကအခုလိုပြောပါဗျာ
။စီသေးသေးလို့ရေကိုအရင်နဲ့တင်ရတဲ့အလုပ်တွေအကုန်လုံးရိုက်ခတ်တာပဲ။ပေါင်းလူတွေလည်းအခုလည်းလောတော့အာကိုယ့်ရဲ့ကိုယ်ဆိုင်တဲ့လူတွေအားတဲ့စီသေးကြီးတော့ရေကိုပြည်လုံးတော့မပေးနိုင်ဘူးပေါ့။ကိုယ့်ရဲ့ကိုယ့်ရဲ့လူလေကိုယ့်ပင်လို့ကိုယ့်ရဲ့လူရေသွင်းတော့ရေကအမြဲတမ်းပေးရေပလို့လုံးပေးတော့စီဘိုးကြီးတော့ရေကလုံးတော့မပေးနိုင်ဘူးလေ။အဲ့ဒါကိုယ့်ရဲ့လူကျတော့မအောင်ဘူးပေါ့အဲ့ဒါလေးပေါ့
မနေ့မစ္စတာမိုင်းကဆရာနာတင်ပြီးနောက်ပိုင်းဓာမြေဩဇာဈေးမြေစီဈေးတွေမြင့်တက်လာတာအလုသမားရှားပါတာခိုင်းနွားတွေရှားပါလာတာကြောင့်တောင်တူလယ်သမားတွေဟာအရင်ကတည်းကမပြေလည်တဲ့အခြေအနေတွေကနေအခက်အခဲတွေနဲ့ပိုပြီးကြုံတွေ့ခဲ့ကြရပါတယ်အဲ့ဒီအချိန်ကလေးကလောင်စာဆီဈေးတွေတက်လာတဲ့အတွက်ကြောင့်လေတွန်ဆက်အပါဝင်လေယာသုံးစက္ကရာတွေအသုံးပြုကငားရန်ကတွေဈေးတက်လာတဲ့အတွက်ကြောင့်တောင်တူလေသမားတွေမှာပိုပြီးအကြက်တဲနဲ့ရင်ဆိုင်လာခဲ့ကြရပါတယ်။အဲအခုတခါလောင်စာဆီဈေးတွေရုတ်တရက်တက်လာတဲ့အခါမှာတော့စိုက်ပျိုးရေးကိုအကြီးအကျယ်ရိုက်ခတ်နေပြီလို့သိရှိရပါတယ်ခင်ဗျာ
။လောင်စာဆီဈေးတွေတက်တာကြောင့်တောင်တူတွေထိခိုက်ရတဲ့အကြောင်းကိုကိုခမောင်စုံမင်းပြောပြသွားတာပါ။ဆက်လက်ပြီးတော့စစ်ပြေးဒုက္ခတဲ့တချို့ရဲ့အခြေအနေတွေကိုပြောပြကြမှာသေးတယ်။ရခိုင်ပြည်မြောက်ပိုင်းမှာပြီးခဲ့တဲ့ရက်ပိုင်းကလေပြင်းတိုက်ခတ်မှုကြောင့်ပျက်စီးသွားခဲ့တဲ့စစ်ပြေးဒုက္ခတဲ့တွေရဲ့နေအိမ်တွေအခုချိန်ထိမပြေနိုင်သေးတဲ့အတွက်နေထိုင်ဖို့အခက်အခဲတွေကြုံနေရပါတယ်။ကြုံနေရတဲ့အကြောင်းကိုစစ်ပြေးဒုက္ခတဲ့တချို့ကပြောပြခဲ့ပါတယ်။လာမယ့်မိုးမကြမီဒီအစာအုပ်တွေကိုပြန်လည်ပြင်ဆင်နိုင်ဖို့လိုအပ်တယ်လို့စစ်ပြေးဒုက္ခတဲ့တွေကပြောဆိုပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုရဲမွန်ကဆက်ပြောပြပါလိမ့်မယ်။
ရခိုင်မြောက်ပိုင်းမှာပြီးခဲ့တဲ့ရက်ပိုင်းအတွင်းကလေပြင်းတိုက်ခိုက်ခဲ့တာကြောင့်ကြောက်တော်မြောက်ဦးမင်းပြစတဲ့မြို့နယ်တွေမှာရှိတဲ့စစ်ဘေးဒုက္ခသည်စခန်းတွေကနေအိမ်တစ်ထောင်နီးပါးပျက်စီးသွားခဲ့ပါတယ်။နေအိမ်ရာနဲ့ချီပျက်စီးခဲ့တဲ့မြောက်ဦးမြို့နယ်အတွင်းကစင်မောကိုင်းစစ်ဘေးဒုက္ခသည်စခန်းမှာအခုချိန်ထိမပြူးပြင်းနိုင်သေးတာကြောင့်နေထိုင်မှုအခက်ခဲနေကြပါတယ်။နေအိမ်တွေပြည့်ပြင်မှုအတွက်အစိုးရကိုတင်ပြထားတာရှိပေမဲ့အခုချိန်ထိတစုံတရာအကြောင်းမပြန်သေးဘူးလို့စင်ဘောကိုင်းစစ်ဘေးဒုက္ခသည်စခန်းတာဝန်ခံဦးညီဘုကပြောပါတယ
်။ဟုတ်အဲ့ဒါအစိုးရဘက်ကလည်းအဲ့ဒီစင်းနေတင်ထားတာရှိပါတယ်။ဒါပေမဲ့အခုတတိယတော့အကြောင်းပြန်တာတော့မရှိသေးဘူး။အကုန်လုံးကလုံခြုံပြီးလို့အခုနေလို့မရအောင်ပြည့်စည်သွားတဲ့ဟာ30လောက်ရှိတယ်။ပြီးလို့ချင်းဒီအမိုးလံအကာလံက96ရှိတယ်။အဲ့ဒါဒီအမိုးလံအကာလံနည်းနည်းပြုပြင်လို့ရတဲ့ဟာတွေကြတော့ပြန်ပြီးတော့ပြုပြင်ထားတယ်ဒါပေမဲ့ဒီကိုယ်တိုင်ကလည်းငွေကြေးကအခက်အခဲဖြစ်တယ်ဒီထောက်ပံ့ပေးတဲ့အဖွဲ့အစည်းတွေကလည်းဘာမှထောက်ပံ့ပေးတာမရှိသေးဘူးအဲဒါကြောင့်အဲ့ဒီဟာကြီးကတော့အဲ့တိုင်းမထားရသေးဘူ
းအလားတူပဲကြောက်တော်မျိုးနယ်အတွင်းကတော်မင်္ဂလာစစ်ဘေးဒုက္ခတဲ့စခန်းမှာဆိုရင်လည်းပျက်စီးသွားတဲ့နေအိမ်တွေကိုအခုထိမပြုပြင်ရသေးဘူးလို့စစ်ဘေးဒုက္ခတွေကပြောပါတယ်အဲ့ဒီစစ်ဘေးဒုက္ခတဲ့စခန်းမှာရှိတဲ့နေအိမ်တွေဟာဝါးနဲ့ဆောက်လုပ်ထားတာဖြစ်ပြီးလာမယ့်မိုးရွာတီမတိုင်ခင်အစ်စ်ကျန်ဆောက်ဖို့လိုအပ်နေတယ်လို့လည်းစစ်ဘေးဒုက္ခတဲ့သူဖြစ်တဲ့မတ်အေးခိုင်ကပြောပါတယ်
အဲ့ဒီအတိုင်းမရှိသေးတယ်နင်းနေပါပါတော့ဘာလို့ချိန်နေအချိန်နဲ့လားဒါတွေကလောက်တာလေပြင်မဆောက်ရသေးပါဘူးဖွေးစီရနင်းပြီးဟိုပြင်မပြင်ဆောက်ရမှာလေဝါးလေးပါလေပြင်မအင်းရတော့ဆက်ဟိုလည်းအကုန်အင်းကတော့ဒီပြင်မဆောက်ရတော့အကုန်လုံးနင်းလို့မရတော့ဘူးအင်းတဲ့အင်းတဲ့ပဲဒါတော့ဒါပေမဲ့အခုလောလောဆယ်ဟိုလည်းဟိုမူးရလို့ရှိရလေအကုန်လုံးကမူးရယူကြမှာပဲအော်လေတဲ့ပြေတော့တဲ့အင်းကလည်းရှစ်ချက်အင်းရှိတယ်ဆရာဒါပေမဲ့သူတို့ကပြင်ပြီးသူပြင်တယ်လေပြန်ပြုတ်ပြင်းနေဆိုလို့ရှိရတော့ဝါအတိတ်တွေနဲ့ပါရင်ပြုတ်ပြင်းနေမဟုတ်ဘူးအဲ့ဒါနေရာကိုပဲဟိုဟာနဲ့ပါဟိုနီးနေတဲ့ပါရင်နဲ့ရှင်းတယ်လေဒါပေမဲ့မိုးအများကြီးရောလို့ရှိရင်နင်းလို့မရပါဘူးအတားအကုန်လုံးမဝါနဲ့လောက်ထားတဲ့ဆရာဝါနဲ့တလည်းပဲနဲ့အကုန်အဲ့လိုပဲလောက်ထားတာဟုတ်ကဲ့မပြေဘူးဆရာရောနော်အခုမပြေလို့ပေါ့အခုမိုးကြတော့မလေးလည်းပဲကုန်လို့ရှိရင်မိုးကလာတော့မှအဲ့ဒါနဲ့မပြေဘူး
လူကြီးတုံးတုံးကျော်နေထိုင်တဲ့ကြောက်တော်မျိုးနဲ့အတွင်းကညောင်ချောင်းဆစ်ချောင်းစခန်းမှာလည်းပျက်စီးသွားတဲ့နေကိုကိုယ်ကိုထားစနစ်နဲ့နေလို့ရအောင်ပြုပြင်ထားတာဖြစ်တယ်လို့စေဘေးဒုက္ခတွေတွေကပြောပါတယ်။ဒါပေမဲ့လည်းစခန်းတစ်ခုလုံးမှာရှိတဲ့နေအိမ်တွေအကုန်လုံးယိုယွင်းပြက်စီးနေတာကြောင့်တာဝန်ရှိသူတွေအနေနဲ့လာမယ့်မိုးရွာတီမတိုင်ခင်အစ်စ်ပြန်ဆောက်ပေးဖို့လိုအပ်တယ်လို့လည်းညောင်ချောင်းစေဘေးဒုက္ခတွေစခန်းတာဝန်ခံကိုတန်းကြီးကပြောပါတယ
်။ဆိုတော့ဟိုအိမ်တွေကကြာပြီဖြစ်လို့ပေါ့နော်။ဟိုဒီအိမ်ရဲ့ချစ်တန်းကြီးဟိုလေဒီတိုင်တွေပေါ့နော်။ဟိုတိုင်တွေကအကောင်လုံးဟိုပို့အောက်ချင်ရတဲ့ပြက်နေပြီပေါ့ပြက်နေပြီဆိုတော့ဒီမိုးရသည်ပြက်ပတ်ရမယ်ဆိုတော့ခောက်ခဲရှိတာပေါ့ဒီခောက်ခဲချက်မိုးရော်တာနဲ့လေပြင်းတိုက်တာတို့ဆိုရင်နောက်တစ်ချိန်လောက်ဆိုတော့ခတ်မတ်လို့မရဘူးအကောင်လုံးကတော့ဒါပဲပြုံမဲ့အချိန်လေးပေါ့နော်ဟိုဟာဆိုးဆွနေအချိန်လေးရောက်နေပြီတော့ကျွန်တော်တို့အနေနဲ့ဟိုဟာပေါ့နော်ဒီစစ်ရှုံတွေကိုစစ်ပြေးသွင်းလို့ပြည်သူတွေကဒီကိုရောက်လာတယ်အခုလေလေပြင်းတိုက်လို့ပေါ့နော်အခါကြီး ဖြစ်နေတာပေါ့သူတို့ဒီအခက်ကြီးတော့ဟာတင်းနေရလဲအကောင်လုံးဟောပေါ့နော်ဒီခံခဲ့မှုမရှိတော့ဘူးဒီမွေးရသည်ဖြစ်ရမှာဆိုသူတို့လည်းအခက်ကြီးစိတ်ခံစားမှုတွေဖြစ်နေတယ်အဲကျွန်တော်အနေနဲ့ကဒီတင်းနေရပေါ့နော်ဒီ UNS ရာပဲဖြစ်ဖြစ်ဘာဖွဲ့စည်းပဲဖြစ်ဖြစ် NGO ဖွဲ့စည်းဖြစ်ဖြစ်ကျွန်တော်ကတော့ဒီတင်းနေကိုပြန်လဲပြီးအောင်နော်ဟို affect different တင်းလဲ subject ရှင်ရတယ်ခင်ဗျာ
လေပြင်းတိုက်ခိုက်မှုကြောင့်ပျက်စီးသွားတဲ့နေအိမ်တွေကိုပြန်ဆောက်ဖို့အတွက်သက်ဆိုင်ရာတာဝန်ရှိသူတွေနဲ့အဖွဲ့အစည်းတချို့ကိုအကူအညီတောင်းထားပေမဲ့အခုချိန်ထိတစ်စုံတည်းအားလာရောက်ကူညီပေးတာမရှိသေးဘူးလို့လည်းစစ်ဘေးဒုက္ခသည်တွေကပြောဆိုကြပါတယ်။ရခိုင်ပြည်နယ်မှာ2018ခုနှစ်အကုန်ပိုင်းလောက်ကစပြီးရခိုင်လက်နက်ကိုင်အေအဖွဲ့နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်ခဲ့ရာကြောင့်ရခိုင်မြောက်ပိုင်းကတိုင်းနဲ့ချီတဲ့ဒေသခံတွေနေရက်ဆုံးခွာထွက်ပြေးပြီးပြည်တွင်းဒုက္ခသည်စခန်းတွေမှာနေထိုင်နေကြရတာဖြစ်ပါတယ်။လက်ရှိမှာတိုက်ပွဲတွေရပ်တန့်နေပေမဲ့လည်းစစ်ဘေးဒုက္ခသည်9000ကျော်လောက်နေရမပြန်နိုင်သေးပဲစေဘေးဒုက္ခတဲ့စခန်းတွေမှာနေထိုင်နေကြရတာလည်းဖြစ်ပါတယ်ခင်ဗျာ
ဒါကတော့ရခိုင်စစ်ပြေးဒုက္ခတဲ့တချို့ရဲ့တွေ့ကြုံနေရတဲ့အခက်အခဲတွေကိုကိုရဲမွန်ပြောပြသွားတာပါ VOA ရဲ့ဗုဒ္ဓဟူးနေ့မနေ့ပတ်တန်လွင်အစီအစဉ်ကိုဆက်လက်ထုတ်လင်းနေပါတယ်အခုဆက်လက်ပြီးတော့ကျွန်တော်တို့ပြည်ပမှာအလုတ်ကိုင်းသွားရောက်ရှာဖွေတဲ့မြန်မာနိုင်ငံသားတချို့ရဲ့တွေ့ကြုံနေရတဲ့အခက်အခဲတွေကိုလည်းပြောပြပါအောင်မယ်ထိုင်းမြန်မာနယ်စပ်ပြည်နယ်ခုနှစ်ခုမှာဧပြီလ24ရက်နေ့ကစပြီးတော့ဧပြီလ26ရက်နေ့အထိ3ရက်အတွင်းလူကုန်ကူးသူတွေခေါ်လာတဲ့မြန်မာနိုင်ငံသား900ကျော်ဖမ်းဆီးခံခဲ့ရပါတယ်။အဖမ်းဆီးတွေရှိနေတဲ့ဂျာကာထိုင်းနိုင်ငံတဲကိုမြန်မာနိုင်ငံဘက်ကနေတရားမဝင်ဝင်ရောက်လာသူတွေအစုလိုက်အပြုံလိုက်ဇက်တိုက်ဝင်ရောက်လာနေပါတယ်။ဒီအခြေအနေကိုတော့ထိုင်းနိုင်ငံအခြေစိုက် VOA သတင်းတောက်မတ်အေးအေးမှာကဆက်ပြောပြပါမယ
်။ထိုင်းနိုင်ငံမှာလူကုန်ကူးမှုနဲ့ကိုဗစ်ကပ်ရောဂါကူးစက်မှုတွေကြော့ပြန့်များလာတဲ့အတွက်ထိုင်းပြည်ရဲ့ဝန်ကြီးဌာနကပြည်နယ်အုပ်ချုပ်ရေးမှုတွေကိုလုံခြုံရေးရပုံမစောင့်ကြည့်စစ်ဆေးဖို့ဖေဖော်ဝါရီလ20ရက်နေ့ကညွှန်ကြားချက်ထုတ်ပြန်ခဲ့ပြီးတဲ့နောက်အထောက်ထားမဲ့ဝင်လာတဲ့မြန်မာနိုင်ငံသားတွေအစုဝေးနဲ့ဆက်လက်ဖမ်းဆီးခံနေရပါတယ်။ထိုင်းမြန်မာနယ်စပ်ပြည်နယ်ခုနှစ်ခုဖြစ်တဲ့ကန်ချနာပူရီ၊ပရာချုတ်ခီရီကန်၊ရရှ်ပူရီ၊ရနောင်းချုံဖုံ၊ချင်းလိုက်တပ်ပြည်နယ်တွေမှာ၃ရက်အတွင်းမြန်မာနိုင်ငံသား900ကျော်ဖမ်းဆီးခံရကြောင်းမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ်။
အခု2020ဧပြီလ24 25 26 3ရက်တုန်းမှာဆိုရင်အစုလိုက်ပြုံလိုက်ဒီလူပွဲစားတွေကနေတရားမဝင်မှာတွေခေါ်ဆောင်လာတာကတော့ထိုင်းနိုင်ငံတောင်ပိုင်းပရာကျုတ်ခီခံနဲ့ကျွန်တော်ဒီထိုင်းနိုင်ငံအနောက်မြောက်ဘက်ဖြစ်တဲ့ကန်ချနာပူဒီနဲ့ရက်ပူဒီမှာပေါ့ IP နဲ့သုံးခုမှာဆိုရင်ဒီတရားမဝင်မှာ218ယောက်နောက်လူပွဲစားလမ်းပြ3ယောက်အဖမ်းခံရတယ်ကြက်တစ်ဆင့်ထဲမှာပဲအဲ့ဒီ3ရက်တွင်းမှာပဲထိုင်းတောင်ပိုင်းရနောင်းနဲ့ချွန်ပုံပြည်နယ်ထဲမှာ26ဦးခန့်ခံရတယ်။ခဲလိုက်ကြီးနဲ့မဲ့ဆိုင်နဲ့မဲ့ဖာလွန်အဲနေရာသုံးခုမှာတရားမဝင်မှာ180နဲ့ဒီရောက်ဖန့်ခံရတယ်။တပ်တီနဲ့ဝမ်ချောင်းညွနယ်ထဲမှာတရားမဝင်မှာ38ယောက်ဖန့်ခံရတယ်။26ရက်နေ့မှာတော့တပ်တီနဲ့ဖုတ်ဖရမြို့နယ်မှာ20ယောက်ဖန့်ခံရတယ်။စုစုပေါင်းမြန်မာ952ယောက်ဖန့်ခံရတယ်ပေါ့။
ဧပြီလဇန်ကစပြီး26ရက်နေ့ထိဖမ်းမိတဲ့မြန်မာတွေကတော့တထောင်ကျော်သွားပြီလို့လည်းဦးမိုးကျိုးကပြောပါတယ်။သူတို့တွေဟာထိုင်းနိုင်ငံမှာအလုပ်လုပ်ရဖို့အတွက်ကျပ်ငွေ18သိန်းကျော်နဲ့ညီညွတဲ့ဘတ်ငွေ3000လောက်ထိလူပွဲစားတွေကိုပေးပြီးလာခဲ့ကြတာလို့လည်းဆိုပါတယ်
။အဲသူတို့တွေကပွဲစားဘူးဘတ်3000ထိပေးပြီးတော့ထိုင်းနိုင်ငံရဲ့အတွင်းပိုင်းပေါ့ဘန်ကောက်ပေါ်ဝင်းဒီမှာအလုပ်လုပ်ရမယ်ဆိုပြီးလာခဲ့ကြတဲ့ဒီမွန်ဒီနယ်ကျင်းပြည်နယ်ပဲခူးတိုင်းနေပြီးတော့မန္တလေးတိုင်းနဲ့မကွေးတိုင်းနောက်ရခိုင်ပြည်နယ်ပုံကူတွေဖြစ်ပါတယ
်အဖမ်းခံရသူတွေတဲကလူပုံကူးမှုနဲ့ပတ်သက်သူတချို့ကတော့လူပုံကူးမှုဥပဒေနဲ့အရေးယူဆောင်ရွက်တာတွေရှိပြီးအမှုရင်ဆိုင်စဲကာလမှာတော့ထိန်းသိမ်းရေးစင်တာတွေမှာထားပေးတာတွေလည်းရှိပါတယ်ဒီနောက်တရားရုံးတက်ပြီးအမှုရင်ဆိုင်ရတာတွေလည်းရှိပါတယ်ဒီနောက်မှာတော့တခြားအထောက်အထားမဲ့တွေလိုပဲထိုင်းနိုင်ငံနဲ့တရားမဝင်ခိုးဝင်မှုနေဆက်ချက်ကျော်မှုကိုဗစ်ဥပဒေတွေနဲ့အရေးယူပြီးနေရရင်းကိုပြန်ပို့တာတွေလုပ်ပါတယ်များသောအဖြစ်ကတော့တရားမဝင်ခိုးဝင်မှုတွေနဲ့အရေးယူတာတွေထောင်တန်းငွေတန်းကြခံရတာတွေကတော့များပါတယ်။ပြီးခဲ့တဲ့မလကတော့တလအတွင်းတရားမဝင်ဝင်ရောက်လာတဲ့မြန်မာ1600ကျော်ဖမ်းဆီးခံရပါတယ်။ဇန်နဝါရီလနဲ့ဖေဖော်ဝါရီလထဲမှာတော့အထောက်ထားမဲ့မြန်မာ1000လောက်အဖမ်းခံရပါတယ်။အခုအခါမှာတော့ထိုင်းနိုင်ငံဘက်ကလုံခြုံရေးတင်းကျပ်စွာချပြီးဖမ်းဆီးစစ်ဆေးနေတာပါ။အဖမ်းဆီးတွေများနေပေမဲ့လူပုံကူးသူတွေခေါ်လာတဲ့မြန်မာနိုင်ငံသားတွေဟာအစုလိုက်အပြုံလိုက်ရှိနေစေမှုကိုဗစ်ကပ်ရောဂါကိုထိန်းချုပ်ဖို့နဲ့ထိုင်းနိုင်ငံတွင်လူကုန်ကူးမှုတွေကိုထိထိရောက်ရောက်အရေးယူဆောင်ရွက်နိုင်ဖို့ပြည်내အသီးသီးကအုပ်ချုပ်ရေးမှုတွေကိုလည်းထိုင်းပြည်ရဲ့ဝန်ကြီးဌာနကညွှန်ကြားချက်ထုတ်ပြန်ထားပါတယ်ရှင်
။ Dagaro, Tang Nang and Ego, a little gang shop we boot, the arm when we all are there, Mimanang and Dari, Nizin, yes, Pansy, Candiari, Jungle, Tanning and Tizai, view it in our Maima, Piopia, Toraba, Totash Macmam, Tenoro Digni, Tolimbo season Tarek, season Nidema, Bazin Ganari, a Pinegaro, Tenoro American Nang and Ye. Kabatala Kidwane Ingazgawa season ago in Sabu season Tabare. Aguro Tonoru Basing Ganada Bopide American Nangan Yi Chang was starting to set Timare. Ukraine Sanya American Tan Mati Yuchek Apo a seat in Shidalo, Tan Yung Pianle Puni Mapijong, American Nangan Jai Winji Gabare, American Nangan Jai Winji Anthony Blinken Ha, Russia Ga Jujo Taikai Kaniare, Ukraine Murogo, American Kawai Winji Lloyd Austin ne atu yaushi ke ba de Ukraine tamara ne le twi song swin ni da ri pilok ke ba de di chaung ya ri ko ro ko aw aw ga set le pyo pya ba le me
Russia Ukraine sit pwae 2 la da cha myin la chain ma be American nang ngin jae win ji Anthony Blinken ne ka wae yin win ji Lloyd Austin no u a Ukraine tamara Volodymyr Zelensky ne Ukraine myo ro Kyiv ma tanin ngwe ni ga twi song ya ba de chuin ni wae twin Ukraine ko lat net thauk pat mu kaisa ri pin poun man tan taman sat san yi pyan le pat pho a si sin na patat pi do nang ngin jae win ji Anthony Blinken ga aku lo pyo ba de
as a further sign of our commitment
I intend to announce Ukraine ma tanaman pyan tha si daw mae kaisa ne patat di chin nyaw si ba le levit ma sat din yong sai bu phit nain chi pya ba le ai naw kif ko pyaw ma mi di kaisa sat din mo tadin ba nain nge chan nan bi me le ne pya ma chin nyaw ba mi ukraine tanmat de chi bridge break ko ywe che bu si da ne patat bi lo le tamara chin nyaw ba le mi
အဓိကအချက်တွေကတော့အမေရိကန်နဲ့ဥရောပလက်တွဲဘက်နိုင်ငံတွေစီကနေကျွန်တော်တို့တပ်တွေအင်အားကောင်းလာအောင်ကျွန်တော်တို့တောင်းဆိုတဲ့လက်နက်တွေထောက်ပံ့ပေးဖို့ဒုတိယကတော့ရုရှားရဲ့ကြီးကျော်စစ်ကျွန်တော်တို့နယ်မြေအတွင်းသူတို့ရဲ့လူမဆန်စွာတပ်ဖြတ်မှုတွေအတွက်ပိတ်ဆို့တန်ခတ်ဖို့တတိယကတော့ငွေကြေးထောက်ပံ့ပေးဖို့ပါနောက်ကမာဂူလိုချင်းမျိုးရှောင်ရှားနိုင်အောင်ယူကရိန်းလုံခြုံရေးအာမခံချက် န်အနေနဲ့ယူကရိန်းကိုလွတ်လပ်တဲ့ဒီမိုကရက်တစ်နိုင်ငံဖြစ်စေခြင်းကြောင့်နဲ့ကျူးကျော်စစ်ဆင်နွှဲပြီးတော့လူမဆန်စွာပြုမှုခဲ့တဲ့ရုရှားရဲ့အင်အားချင်းနေတာကိုမြင်တွေ့လို့ကြောင့်အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကပြောပါရယ
် We are here to support you in every way
ကျွန်တော်တို့ဘက်ကတန်းနိုင်တာတွေအားလုံးလှုပ်ပေးဖို့အခုဒီကိုရောက်လာတာပါဒီလိုလှုပ်ပေးကြတာတွေကိုလည်းအခုကာလတစ်လျှောက်လုံးသမရအနေနဲ့မြင်တွေ့ပြီးဖြစ်မယ်လို့ထင်ပါတယ်သမရပြောခဲ့တဲ့အတိုင်းကျွန်တော်တို့ဘက်ကအထောက်ပံ့ပေးကြတာတွေအပြင်လက်တလောမှာဘီလီယံနဲ့ချီတဲ့လုံခြုံရေးရာစစ်လက်နက်ပစ္စည်းအကူအညီပေးဖို့ဆုံးဖြတ်ချက်လည်းရှိနေတာပါ
ရုရှားဘက်ကတော့ယူကရိန်းပေါ်ကျူးကျော်တဲ့စစ်ပွဲအဖြစ်မသုံးနှုန်းပဲအထူးစစ်ဆင်ရေးအဖြစ်သာသုံးစွဲပြီးတော့အရက်သားတွေကိုပြစ်မှတ်ထားတပ်ဖြတ်တာမျိုးမရှိကြောင်းညင်းဆိုပါတယ်ဒါ့အပြင်လည်းယူကရိန်းလူမျိုးရက်ွက်ထဲကအဆောက်အဦတွေကိုရုရှားဘက်ကမီဇိုင်းနဲ့ပစ်ခတ်တိုက်ခိုက်နေတာတွေကိုတွေ့နေရတာပါအခုခါမှာတော့ရုရှားရဲ့အဓိကရည်မှန်းချက်ပန်းနိုင်ဖြစ်တဲ့ယူကရိန်းမျိုးရော်ကီးစ်ကိုသိမ်းပိုက်နိုင်ဖို့ကလည်းအလံဝေးသွားသလိုရုရှားတွေကြာရှုံးနေတဲ့အချိန်ထဲမှာယူကရိန်းဟာအောင်မြင်နေတယ်လို့အမေရိကန်ထိပ်တန်းတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
ဒါကတော့ကိုအောင်အပတ်စဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းကိုနားတော်တာဆင်ခဲ့ရတာပါVOA ရဲ့အတန်လွင်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာဖြစ်ပါတယ်။မကြာမီပဲကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိပါတယ်။နားတော်တာဆင်ရမယ့်အပတ်စဉ်ကဏ္ဍတွေထဲမှာဆိုရင်ကဘာတလောခီးသွာအင်္ဂါစကားဝိုင်းအစီအစဉ်တွေကိုမကြာမီပဲနားတော်တာဆင်ရပါပါခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိပ်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေ တကယ်ဘဝဇက်လန်းတွေ one click ခလုတ်တချက်နှစ်ယုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့ဗုဒ္ဓဟူးနေ့မနေ့ပိုင်းအတန်လွင့်စီစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်ကျွန်တော်တို့ရဲ့အတန်လွင့်စီစဉ်တွေကိုလိုင်းဒိုမီတာ24 kHz 12113ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ52 kHz 5805လိုင်းလမီတာ190တို့ကနေဆက်လက်ထုတ်လင်းနေတာဖြစ်ပါတယ်ကျွန်တော်တို့ဆက်လက်ပြီးတော့တင်ဆက်မယ့်အစီအစဉ်တွေထဲမှာဆိုလို့ရှိရင်ကဘာတလောခီးသွားအစီအစဉ်နဲ့အင်္ဂါစကားဝိုင်းအစီအစဉ်တွေကိုထုတ်လင်းမှာဖြစ်ပါတယ်အခုပထမအဆုံးအနေနဲ့တင်ပြချင်တာကတော့ကျွန်တော်တို့ကဘာတလောခီးသွားအစီအစဉ်ဖြစ်ပါတယ်။နယ်သာလန်နိုင်ငံကကျူလစ်ပန်းဥယျင်ကြီးအကြောင်းကိုပြောပြထားပါတယ်။ကျူလစ်ပန်းနေအပါအဝင်ရောင်စုံပန်းအလှမျိုးစုံစိုက်ထားတဲ့နယ်သာလန်နိုင်ငံကိုကင်ကော့ဖ်ပန်းဥယျင်ကြီးကိုအခုနှစ်မှာပြန်လည်ဖွင့်လှစ်ထားပါတယ်။ကိုဗစ်ရောဂါကြောင့်နှစ်နှစ်ကြာပိတ်ထားခဲ့ရပြီးပြန်လည်ဖွင့်နှစ်လည်တဲ့ကဘာအကြီးဆုံးကျူလစ်ပန်းဥယျင်ကြီးစီကိုမတ်ဆူမြန်မွန်နဲ့အတူကဘာတလောအချီခီးသွားအစီအစဉ်ကနေသွားကြည့်ရအောင်ပါလားခင်ဗျာ
နယ်သာလန်နိုင်ငံအနောက်တောင်ဘက်ဒစ်စင်မြို့မှာရှိတဲ့ကိုကင်ဟော့ဖ်ပန်းဥယျာဉ်ကြီးဟာပန်းမျိုးစုံပေါင်း9တန်းထက်မနည်းစိုက်ပျိုးထားတဲ့ကဘာအကြီးဆုံးပန်းဥယျာဉ်ကြီးဖြစ်ပါတယ်အဓိကကျူးလစ်ပန်းပင်တွေကိုစိုက်ပျိုးထားတာကြောင့်ကျူးလစ်ပန်းဥယျာဉ်လို့လည်းခေါ်ကြပါတယ်စစပေါင်း89ဧကကျဲဝန်းနဲ့ပန်းဥယျင်ကြီးထဲမှာမတူတဲ့အပြင်အစင်တွေနဲ့လှုပ်ထားတဲ့ပန်းချံကြီးပေါင်း5ခုနဲ့အတူအလှပုံဖော်ထားတဲ့ပန်းကင်းကြီးတွေရှိပါတယ်။နှစ်စဉ်ပန်းပင်တွေနဲ့အမှုပညာလက်ရာပုံဖော်လေးရှိတာမှာအခု2022ခုနှစ်မှာတော့ Flower Classics ဆိုတဲ့ကောင်းစဉ်နဲ့ပန်းတို့ရဲ့ကံတော်ဝင်မြောက်မှုကိုဖော်ကျူအလှဆင်ထားပါတယ်။ Dutch ပကြီးဆရာကြီးတွေရဲ့ကဘာကျော်ပကြီးကားတချို့ကိုလည်းပန်းတွေနဲ့ပုံဖော်ထားတာမြင်တွေ့ရမှာပါ။အနုပညာ၊ပိတုကနဲ့ဒီဇိုင်းပညာတွေမှာပန်းတွေရဲ့ထူးခြားမှုကိုအလှဖော်ကျူဖန်တီးကြလေရှိတာကိုမိမောင်းထုတ်ပြခြင်းနဲ့ရည်ရွယ်ချက်ဖြစ်ပါတယ်။ကိုကင်ဟော့ဖ်ပန်းဥယျာဉ်ကြီးထဲမှာစောင်းဥပေါက်ချိန်ဥယျာဉ်မူကြီးတွေလက်နဲ့အသေးချာစိုက်ပျိုးထားကြတဲ့ပန်းမျိုးဥပေါင်း9တန်းကຫນွေဥပေါက်ချိန်အလှဆုံးပန်းတွေအဖြစ်နဲ့ပွင့်လာကြပါတယ်။အရောင်အသွေးမတူတဲ့ကျူးလစ်ပန်းအမျိုးအစားပေါင်း800ကလည်းသူ့ထက်ကအစွမ်းကုန်အလှပြိုင်နေကြပါတယ်။ဒါကြောင့်ကိုဗစ်ကရောဂါမဖြစ်ခင်တုန်းကကမ္ဘာတဝန်းကဧည့်သည်နှစ်စဉ်တပန်းခွဲလောက်ဒီပန်းဥယျာဉ်ကြီးစီကိုလာလေခဲ့ကြတာပါ။ကိုဗစ်ကရောဂါကြောင့်နှစ်နှစ်လောက်ဥယျာဉ်ကြီးကိုပိတ်ထားခဲ့ရပြီးအခု2022ခုနှစ်မှာတော့ပြန်လည်ဖွင့်လှစ်နိုင်တာဖြစ်ပါတယ်
။ It's really good to come out again in such a beautiful place like this. I actually I've not
ဒီလိုလေနေရာမျိုးပြန်လာလည်နိုင်တာသိတ်ကောင်းပါတယ်။ပြီးခဲ့တဲ့နှစ်တွေတုန်းကကရောဂါကြီးဖြစ်နေလို့ကျမဘယ်ကိုမှခီးမထွက်ဖြစ်ခဲ့ပါဘူး။အခုတော့အမိုးကလည်းမရှိသိတ်ကိုလှတဲ့နေရာမျိုးလာရတာအတော်လေးအဆင်ပြေပါတယ်။ဒီနေ့တော့လူများပါတယ်။ဒါပေမဲ့နေရာအကျယ်ကြီးဆိုတော့ကျမစိုးရိမ်စေတော့မဖြစ်ပါဘူး
။ဥရောပတိုက်သားတွေတင်မဟုတ်ဖဲကမ္ဘာနိုင်ငံစုံကဧည့်သည်တွေနယ်သာလန်နိုင်ငံကိုပြန်လည်လည်ပတ်နိုင်ပြီဖြစ်လို့ပန်းဥယျာဉ်ကြီးစီကိုလည်းဧည့်သည်တွေပြန်လာနေကြပါပြီ
။ Yeah, we're glad to be here for from the United States and it's good to be
ဒီကိုလာလည်နိုင်တာဝမ်းသာပါတယ်။ကျမတို့ကအမေရိကန်ပြည်ထောင်စုကလာတာပါ။အခုလို့ခီးတွေပြန်သွားလို့ရနေတဲ့အတွက်လည်းဝမ်းသာပါတယ်။ပန်းဥယျာဉ်ကြီးပြန်ဖွင့်တာဒုတိယနေ့လို့ထင်ပါတယ်။လှပတဲ့ပန်းတွေကိုမြင်တွေ့ရလို့စိတ်ချညူရပါတယ်
။အရင်ကနှစ်စဉ်ဧည့်သည်တန်းနဲ့ချီလာကြတဲ့ပန်းဥယျာဉ်ကြီးကိုပြီးခဲ့တဲ့နှစ်နှစ်လုံးဖွင့်ခွင့်မရခဲ့တဲ့အတွက်တော်တော်လေးထိခိုက်ခဲ့တာပါ။ဒါကြောင့်ဒီနှစ်ပြန်ဖွင့်နိုင်တာကိုပန်းဥယျာဉ်တာဝန်ရှိသူတွေစိတ်ကိုဝမ်းသာနေကြပါတယ်။
The first year we were of course surprised and
ပရမနီကျောင်းကတော့ကိုဗစ်ကရောဂါကြောင့်ဖွင့်ခွင့်မရတော့အားလည်းသင့်စိတ်လည်းအတော်ထိခိုက်ရပါတယ်ဒုတိယနေ့ကျတော့လေကိုဗစ်စီးကံတွေနဲ့အညီဖွင့်မယ်ဆိုပြီးပြင်ဆင်ထားပြီးတော့မှဖွင့်ခွင့်မရတော့တော်တော်လေးကိုစိတ်ညစ်ခဲ့ရပါတယ်ကျမတို့လည်းမဟုတ်ပါဘူးလာလည်းဖို့လှုပ်ထားကြတဲ့ဧည့်သည်တွေလည်းစိတ်ညစ်ခဲ့ကြတာပါ
ဧကဆစ်ဆန်နီးပါးကျယ်ဝန်းတဲ့ပန်းဥယျာဉ်ကြီးရဲ့အလှကိုနိုင်ငံဆောင်ကဧည့်သည်တွေပြန်လည်ခန်းစားနိုင်ပြီဖြစ်လို့သိတ်ဝမ်းမြောက်ဝမ်းသာဖြစ်နေကြတာပါ
Yeah, it's absolutely amazing to see so many people from all over the world already in the park. So yeah, we are happy the garden
ပန်းဥယျာဉ်ကြီးထဲမှာလူတွေအများကြီးကိုမြင်တွေ့ရတာတကယ်ကိုဝမ်းသာဖို့ကောင်းပါတယ်ကျွန်တော်တို့လည်းဝမ်းသာပါတယ်ပန်းဥယျာဉ်ကြီးကလည်းဝမ်းသာနေပါတယ်အားလုံးလည်းဝမ်းသာကြပါတယ်ပြီးခဲ့တဲ့နှစ်နှစ်လုံးပန်းဥယျာဉ်ကြီးကိုဖွင့်ဖို့ပြင်ဆင်ထားပြီးမှဖွင့်လို့မရဘူးဆိုတော့တော်တော်လေးစိတ်မကောင်းဖြစ်ခဲ့ကြရပါတယ်ဒီနေ့ကတော့ကျွန်တော်တို့အတွက်အကောင်းဆုံးဆုတောင်းပြည့်လည်းပဲပြောရမှာပါ
။ကျယ်ဝန်းလာတဲ့ပန်းဥယျာဉ်ကြီးထဲမှာမျက်စိပဓာတာဖြစ်အောင်စနစ်တကျစိုက်ပျိုးထားတဲ့ပန်းရောင်စုံတွေကလည်းလာလေတဲ့ဧည့်သည်တွေကိုစိတ်ရွှင်လန်းစေတယ်လို့အံ့အားလည်းသင့်စေပါတယ
်။ Yes, it's amazing. It's been on my bucket list for a long time.
သိတဲ့ဘောကြပါလေ။
ဟုတ်ရင်လည်းကျွန်တော်တောင်းလေချင်းလေးရဲ့စီးရင်ထဲမှာဂျီမီယာပါရာပေါ့ကန်ရောဂါကြီးကြောင့်သွားမဲ့ခီးကိုနောက်ဆုတ်ခဲ့ရပြီးတော့အခုတော့ဓာလေးနိုင်နေပန်းတွေလည်းကြီးနိုင်တော့တိတ်ပြောပါရဲ့ရှင်
Netherlands နိုင်ငံ ဟာ တကမ္ဘာ လုံး ကို ကျူးလျက် ပန်း တွေ ကျူးလျက် ပင် တွေ ကျူးလျက် မြို့ ဥတွေ ကို တင်ပို့ နေတဲ့ အဓိက နိုင်ငံ ဖြစ် ပါတယ် အခုလို နှွေ ဥပ ပေါက်ချိန် ဆိုရင် ဝါစိမ့် နီပြ ခရမ်း စား တဲ့ဖြင့် အတန်း လိုက် ဆိုက် ပြိုး ထားတဲ့ ကျူးလျက် ပန်းခင်း တွေ ကို မျက်စိ တစုံ မြင်ရ နိုင် ပါတယ် Gokenthof ပန်း ဥယျာဉ် ကြီး စီ ကို လာ ကြတဲ့ သူတွေ အနေနဲ့လဲ အဲ့ဒီ ကနေ အယောင် သွေးစုံ ကျူးလျက် ပန်းခင်း ကြီး တွေ စီ ကို သွားလည် လို့ ရ ပါတယ် ကျူးလျက် ပန်း လုပ်ငန်း နဲ့ ခီး သွား လုပ်ငန်း ကို အဓိက လုပ် နေ ကြ သူတွေ က ဒီ လုပ်ငန်း တွေ ပုံမှန် ပြန်လဲ ဖြစ် လာ ဖို့ အတွက် လဲ မျှော်လင့် နေ ကြ ပါတယ်
Tourism in the Netherlands is not up to its old standard yet, but it's coming and we see people from the United
States. Netherlands ma khi twa lo ngan la a yin ga lo chi ni myo lo pyan phit de ba u. Da mae pyan phit la raw ma ba. A wu so yin ne American ga la le cha de tu ri, Germany ngan ga la le de tu ri, lu myo song go pa u yi ji ma twi ni ya ba de. Da chaung khi twa lo ngan poun man a tai pyan phit la le lo de ge go myo le ma de.
Netherlands နိုင်ငံ Amsterdam မြို့တော်ရဲ့အနောက်တောင်ဘက်မှာရှိတဲ့ Lisse မြို့က Gokenhof ပန်းဥယျာဉ်ကြီးကို1950ခုနှစ်ထဲကစတင်ပြီးနှစ်စဉ်ပန်းတွေစပွင့်တဲ့မတ်လကုန်ပိုင်းကနေမေလလယ်လောက်အထိဖွင့်လှစ်ပါတယ်။ကျူးလစ်ပန်းပင်အမျိုးပေါင်း800အပြင်တခြားပန်းမျိုးစုံရဲ့အလှကိုခြေချင်းလျှောက်ကြည့်သူ၊စက်ဘင်းစီးကြည့်သူ၊မော်တော်ဘုတ်ပေါ်ကနေခန်းစားကြည့်သူတွေနဲ့ COVID လွန်ကာလမှာပန်းဥယျာဉ်ကြီးပြန်လည်စီကားနေပါတယ်ရှင်။ကျမဆုမြတ်မော်ပါ
ကဘာတလောခီးသွားအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါခင်ဗျာအခုဆက်လက်ပြီးတော့အင်္ဂါဆွေးနွေးပွဲအစီအစဉ်ကိုတင်ဆက်ပါမယ်ဒီတစ်ပတ်မှာတော့မြန်မာနိုင်ငံရဲ့ယခင်ယခုနဲ့ရှေ့အလားအလာတွေကိုဆွေးနွေးထားပါတယ်2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်အာဏာသိမ်းမှုမတိုင်ခင်ကရှိခဲ့တဲ့မြန်မာနိုင်ငံရဲ့အခြေအနေစစ်တပ်အာဏာသိမ်းပြီးနောက်လက်ရှိမြန်မာနိုင်ငံအခြေအနေလာမယ့်တစ်နှစ်နဲ့ဟိုတစ်နှစ်လွန်ကာလဘက်ကအခြေအနေဒီဘလူးတွေးမြင်ရနိုင်ပါတယ်စတဲ့တိုင်းနဲ့ပတ်သက်ပြီးတော့ဆွေးနွေးထားပါတယ် VOA မြန်မာပိုင်းကအကြီးတန်းအက်ဒီတာဦးကျော်စံသာဝိုင်းတော်သားဦးတင်မောင်သားနဲ့အတူကိုကျော်ကျော်သိန်းတို့ကဆွေးနွေးထားပါတယ
်ဦးကျော်စံသာဦးတင်မောင်သားအခုလိုဆွေးနွေးခွင့်ရတဲ့အတွက်ဝမ်းသာပါတယ်ခင်ဗျာချိန်ယူပြီးတော့ဆွေးနွေးပြတဲ့အတွက်လည်းပဲကျေးဇူးတင်ပါတယ်ကျွန်တော်ဒီနေ့ဆွေးနွေးခြင်းတဲ့အကြောင်းအရာကပြောရရင်တော့ Burma then Burma today Burma next ပေါ့နော်ဆီယနာသိမ်းမတိုင်ခင်ကမြန်မာပြည်အခြေအနေလက်ရှိဆီယနာသိမ်းထားတဲ့မြန်မာပြည်အခြေအနေနောက်ရှေ့ကိုနည်းနည်းမျှော်ချင့်ကြည့်တဲ့မြန်မာပြည်အခြေအနေဒီအခြေအနေသုံးခုကိုကျွန်တော်ဆွေးနွေးချင်တာပါအဲ့တော့ပထမဦးဆုံးကျွန်တော်ဦးကျော်စံသားနဲ့စလိုက်ပါမယ်ဟလာ2020ရွေးကောက်ပွဲမှာဟလာနိုင်ရထားတဲ့ NLD ပါတီကနေပြီးတော့ဆိုရပါမယ်အခြေအနေဒါလွတ်တော်တက်တန်းအစ်စ်စာဖို့ပြင်နေတဲ့အခြေအနေဆိုတော့အဲ့ဒီအခြေအနေတုန်းကမြန်မာနိုင်ငံကိုကြည့်ရင်ဦးကျော်စံသာဘယ်လိုမြင်ခဲ့ပါသလဲဘယ်လိုမျိုးမျှော်လင့်ချက်အကောင်းမြင်သဘောထားအဲ့ဒါမျိုးများရှိတယ်ဆိုရင်ညွှန်ဝေပေးပါပြောပြပေးပ
ါဟုတ်ကဲ့ပေါ့ဆုံးကတော့မြန်မာနိုင်ငံရဲ့မျက်မှောက်ခေတ်သမိုင်းဟာဆီယနာရှင်စနစ်ကိုတွန်းလှန်ဖို့ကြိုးပမ်းတဲ့သမိုင်းသာဖြစ်တယ်ဆိုရင်မှားမယ်မဟုတ်ဘူးလို့ပြောချင်ပါတယ်ဆိုတော့NLD အစိုးရဖွဲ့ခဲ့တဲ့ကာလဟာလည်းပဲဆီယနာရှင်စနစ်ကိုတွန်းလှန်ဖို့စစ်တပ်ရဲ့ကြီးစိုးမှုကိုတွန်းလှန်နေရတဲ့ကာလသာဖြစ်ပါတယ်။ဒါကြတော့စစ်တပ်ရဲ့ကြီးစိုးမှုဆိုတာမြန်မာနိုင်ငံမှာလွတ်လပ်ရေးကြိုးပမ်းစဉ်ကလေးကစစ်တပ်ကငါတို့လောက်တာဆိုပြီးတော့စပြီးတော့လာခဲ့တာလွတ်လပ်ရေး PF တောက်လျှောက်လွတ်လပ်ရေးရပြည်တောက်လျှောက်မှလည်းတိုက်ပြီးငါတို့ကာကွယ်တာငါတို့လောက်တာဆိုတာနဲ့သူအများအားလောက်လာခဲ့တာဖြစ်ပါတယ်။ဆိုတော့NLD အစိုးရတက်ဖို့ဖြစ်လာတာလည်းပဲ88နောက်ပိုင်းမှာနည်းနည်းဖြစ်လာတော့စစ်တပ်ကနည်းနည်းနောက်ဆုတ်ပြီးတော့သူတို့စစ်တမ်းကဖွဲ့စည်းပုံအခြေအဥပဒေကိုဆွဲပြီးတော့ NLD ကအဲ့လမ်းကိုဆောက်ပြီးတော့အဲ့တနေတက်လာဖြစ်ပါတယ်ဆိုတော့အဲ့ဒီတော့ကကျိုးပန်းခဲ့မှုဟာလည်းပဲစစ်တပ်ရဲ့ကြီးစိုးမှုဆောင်မှုလို့အောက်မှုအောက်ကမကင်းရှင်းခဲ့ဘူးသူတို့ရဲ့လမ်းခင်းတဲ့အတိုင်းဆောင်လန်းခဲ့ရတာဖြစ်တယ်လို့ကျွန်တော်ကမြင်ပါတယ်တကယ်တော့ဒီလူဖွဲ့စည်းတစ်ခုကိုပြောင်းလဲဖို့ဆိုတာမိချားလမ်းမှာဒီထမ်းမောင်းတဲ့လူတောင်းတော့လို့မရပါဘူးလက်ကိုပြန်ဖောက်ရမှာဖြစ်ပါတယ် NLD အစိုးရတက်ခဲ့ချင်းဒီဆေးအနာရှင်စနစ်ရဲ့တုံ့ပြန်ဖို့ကြိုးပမ်းနေရတဲ့မြမသမိုင်းကြောင့်မှာယထာလမ်းပေါ်မှာမောင်းတဲ့သူတုံ့ပြန်ခြင်းကျင်းတာဖြစ်ပါတယ်အရင်ကစစ်တပ်ကမောင်းနှင်လာတာကို NLD ဆိုခိတ္တတက်မောင်းကြရတော့လည်းပဲအဲ့လမ်းကြောင်းအတိုင်းမောင်းခဲ့ခြင်းတာဖြစ်တယ်လို့ကျွန်တော်သုံးသပ်လိုပါတယ
်ဟုတ်ကဲ့ပါဦးတမောင်သားအနေနဲ့ရောဟလာအစိုးရတွေဖွင့်တဲ့အချိန်တွတ်တော်တစ်တွေစတတန်းတစ်စမဲ့အချိန်အဲ့ဒီအချိန်မြမနိုင်ငံကိုဘလူးများမြင်ခဲ့ပါသလဲဘလူးမျောလင်းချက်အကောင်းမြင်သဘောထားရှိခဲ့ပါသလဲဦးတမောင်သား
ကျွန်တော်ကတော့20မေလလောက်ပဲစပြီးတော့တက်ထဲမှာအပြောင်းလဲတွေလုပ်ကြရပေါ့နော်စပြီးတော့နည်းနည်းအကောင့်ဘက်ထဲအစိုးဘက်ကိုများသွားမလားနည်းနည်းစိုးရိမ်ပေါ့နော်နောက်တစ်ချက်ကတော့အဲကျွန်တော်တို့ပင်လုံးကြီးလာကမှာတိုင်းသာတနက်ခိုင်တပ်ဖွဲ့တွေကိုပြောတယ်နော်ဥမာအချင်းနော်စိတ်ကောင်းချိန်ပြီးခွေးသားရောင်းနေဆိုရဲစကားမျိုးပြောလာတယ်နောက်ပါတီတွေနဲ့တွေ့တယ်ဘာမစလို့ရဲတယ်လို့ပြောတယ်တိုက်တိုက်ဆိုင်ဆိုင်ပေါ့နော်ကျွန်တော်တို့ဒီဘာမစလို့ရဲတယ်ဆိုတဲ့စကားလုံးကမြမသမိုင်းမှာအာနာသိန်းကလည်းဆက်ဆက်နေတာကိုသွားတွေ့ရတယ်ကျွန်တော်တို့1958ခုနှစ်လုံးကလည်းကျွန်တော်ချင်းနဲ့ဘုံကြီးဘုံမူကြီးပါတန်းချင်တယ်ဗျာဒီမက်ဂျီလာမှာကျင်းပတယ်တမူးများကြီးလာဘူးဘာမစလို့ရဲတဲ့နိုင်ငံရေးသမားတွေကြီးဆိုပြီးတော့ပြောတယ်အာသူများပုံပုံချကိုကဘာမစလို့ရဲတယ်လို့ပြောတာပေါ့ဒါပေမဲ့ဘုရားမူကြီးမြောက်နိုင်ငံကတော့ဘာမစလို့ရဲတယ်လို့ပြောတယ်။ဆိုတော့အဲ့ဒီအချိန်ကြီးကစပြီးတန်ရရှိလာတယ်။နောက်မဘာသာဖြစ်တာနဲ့တက်ကဒီကျွန်တော်တို့ပြည်ပြောင်းလဲရေးကိုမသွားနိုင်တာနဲ့နော်တန်ရရှိလာတဲ့အတွက်ကြောင့်မို့ကျွန်တော်ကဒီနိုဝင်ဘာလရွေးကောက်ပွဲအမေရိကန်သဗ္ဗလရွေးကောက်ပွဲမှာဂျိုးဘိုင်ဒန်နိုင်တဲ့အခါမှာကျွန်တော်ကိုမြင်တဲ့အခါမှာကျွန်တော်ကဘိုင်ဒန်နိုင်တာပိုကောင်းနေမယ်မြန်မာပြည်အတွက်နော်ဘာကြောင့်လဲဆိုတော့အာနာသိမ့်ဖို့အလားလာရှိနေတဲ့အတွက်ကြောင့်မလို့လို့ကျွန်တော်ဒီလိုပြောခဲ့တယ်။အဲ့ဒီမတိုင်ခင်တုန်းကဆိုလို့ရှိရင်တော့နိုင်ငံကမှာတော့တော်တော်များများကအကောင်းဆုံးကိုညီညာတယ်လို့ကျွန်တော်ထင်တယ်။နော်ဒီမှာပြအခုပြောမှုတော့မသွားသေးဘူး။နော်အဖန့်ကိုတော့ကောင်းကောင်းဖိနှိပ်တဲ့အတွက်ကြောင့်မလို့မဆိုးဘူးပေါ့နော်။မီဒီယာတွေပွင့်သွားတယ်ပါတီတွေလှုပ်ရှားပွင့်ဖြစ်လာတယ်။နော်ပြောရဲဆိုရဲတွေရှိလာကြတယ်။ဒါအဖန့်ကိုသွားနော်ဒါပေမဲ့အခုကိုသွားဖို့ဆိုတာကတော့ဖွဲ့စည်းပုံအခြေခံဆိုင်ရာသဘောတူညီချက်ရဖို့ဖြစ်တယ်။အဲ့ဒါကလည်းပင်လုံးကြီးလာကမှကျွန်တော်တို့စပြီးတော့တည်နေတဲ့အတွက်ကြောင့်မလို့အပြောင်းလဲလက္ခဏာတွေမူတွေချလာနိုင်တယ်နော်လုပ်ငန်းစဉ်20လောက်ပိုင်းလုပ်ငန်းစဉ်တွေချစာနိုင်နေဆိုတော့အဲ့ဒီမတိုင်ခင်တုန်းကတော့ဒီကျွန်တော်တို့ဒီ August ပေါ့နော်ကျွန်တော်တို့ August ပိုင်းပင်လုံးကြီးလာကလုပ်တဲ့အချိန်မှာအော်ဒီရေပေါ်တော့မဲ့အချိန်မှာဒါပေမဲ့တစ်ဖက်မှာကြာဖြစ်တဲ့ပြတော့ဒီနေရာလေးကအားပြိုင်နေတဲ့အချိန်မျိုးဖြစ်တယ်လို့ကျွန်တော်အဲ့ဒီတော့ကျွန်တော်နေရတော့ခံစားခဲ့ရပေါ့ဒါပေမဲ့အရင်မတိုင်ခင်တော့ဖွင့်လာတာကိုကျွန်တော်မျှော်လင့်လာတဲ့ပုံကြီးဖွင့်တယ်။နောက်အပြောင်းအလဲများဖြစ်မလားပေါ့ဒီဖွဲ့စည်းပုံဆိုင်ရာအခုပြောင်းလဲများဝင်လို့ရမလားဆိုတဲ့မျှော်လင့်ချက်တွေရှိခဲ့တယ်ဒါပေမဲ့မေလနောက်ပိုင်းအစားကျွန်တော်တဖြည်းဖြည်းညော့လာတယ
်။ဟုတ်ကဲ့
ဒါပေမဲ့နိုင်ငံတကာကတော့ကျော်နေနေကြတော့မတက်အာတာသိမ့်မယ်လို့မထင်ရတဲ့လူတွေကအဲ့ဒီချိန်ကာလမှာတော်တော်များတယ်လို့ထင်တယ
်။ဟုတ်ကဲ့ခင်ဗျာ။ဆိုတော့ဥစ္စာကြီးအဲ့ဒီချိန်ကြီးကနေပြီးတော့2021ခုနှစ်ဒီဘော်ရတီယန်နေ့မှာစစ်တကအာနာသိမ့်လိုက်တယ်။ကျွန်တော်ဒီနေရာမှာသိချင်တာကအဲ့ဒီနေ့ပေါ့နော်ဒီဘော်ရတီယန်နေ့စစ်တကအာနာသိမ့်လိုက်တယ်လို့ကြားရတဲ့အချိန်မှာဥစ္စာစိတ်ထဲမှာအတွေ့အထိမှာပထမဆုံးပေါ်လာတဲ့ခံစားချက်အတွေ့အဲ့ဒါလေးသိချင်တယ်
ကျွန်တော်ကမအားပါဘူးကျွန်တော်ကဒုတိယမောင်သားနဲ့ကျွန်တော်နဲ့အဲ့ဒီမတိုင်ခင်ကြိုးပြီးတော့ဆွေးနွေးခဲ့တာတခုလည်းရှိမှာထင်ပါတယ်အဲ့မှာလည်းပဲသူနဲ့အဲ့ဒီကိစ္စကိုဆွေးနွေးဖြစ်ပါတယ်အနာသိမ့်တော့မယ်ဆိုတဲ့ကိစ္စဟာကောလာဟာရအနေနဲ့လည်းကျွန်တော်တို့ကြားနေရပါတယ်တခြားဆူဆစ်စီကလည်းကြားနေရတော့တကယ်ရောဖြစ်လာတော့မယ်ဆိုတာကတော့စီးပီးသားဖြစ်ပါတယ်ဆိုတော့အစကတည်းကလည်းကျွန်တော်သမိုင်းနဲ့ရှင်ကြည့်ထားတော့ဒါဟာသူတို့ဖွဲ့စည်းပေးထားတဲ့ချက်ချင်းပေးထားတဲ့လမ်းအတိုင်းသွားနေရတာပဲတချိန်ချိန်မှာတော့သူတို့ပြန်ပြီးတော့တက်ပြီးမောင်းနေတယ်ပဲသူတို့လက်ထက်ကိုရောက်သွားမယ်ဆိုတာကတော့စဉ်းစားစရာဖြစ်ပါတယ်သို့တော်လည်းပဲခံစားမိတာကတော့အင်မတန်စိတ်ကောင်းစရာပေါ့လေသွားပြီတိုင်းပြည်ဟာတော်တော်ကိုနောက်ဆုတ်သွားပြီဆိုတဲ့သဘောကိုတော့ကျွန်တော်ခံစားလိုက်ရပါတယ်သိနာလိမ့်မယ်ဆိုတော့သိတယ်သို့တော်လည်းပဲဒီလောက်အထိစူးစူးဝါးဖြစ်မှမဖြစ်ဘူးတကယ်တော့အနာသိမှုမှမလို့ကသူတို့လုတ်ချင်တာကိုအကုန်လုံးလုံးနေနိုင်တဲ့အချိန်မှာစိတ်ကြရတော့မလို့ဘူးသူတို့ပို့ပြီးတော့လုတ်ပိုင်ဖြစ်ရှိအောင်သူတို့လုတ်လိုက်နေတာထင်ပါတယ်သို့တော်အခုသူတို့ဥပဒေကိုလုံးဝပြစ်ပယ်ပြီးတော့ဥပဒေမဲ့သိနိုင်ခြင်းဖြစ်တယ်ဆိုတော့တော်လေးတော့စိတ်ကောင်းစရာအချိန်လို့ပြောမှာဖြစ်ပါတယ်အဲ့
ဒါဦးနာဦးကျဇနာပြောသလိုပဲအဲ့ဒီအချိန်ကာလတွေကဥဒမောင်တန်းကဟလာမြမကြီးပြည်လာသူတို့သူအနေနဲ့ကျွန်တော်တို့မကြာခဏဟလာစက်တုံညံကန်နေပြည်စုသူမျိုးတွေအဲသူမျိုးတွေကျွန်တော်လုတ်ခဲ့ကြရတယ်ပေါ့နော်ဥတ္တမောင်တန်းမမိသေးမယ်ဆိုရင်ကျွန်တော်နဲ့ဥတ္တမောင်တန်းနဲ့ဆွေးနွေးခန်းတွေမှာလည်းအာနာသိမ့်အလားလာနိုင်အန်ဒရီနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဆွေးနွေးခဲ့ကြဘူးပါတယ်။အဲဒီအချိန်ကာလတွေတုန်းကဟလာကျွန်တော်ကိုယ်တိုင်ဒီထဲမှာရှိနေတဲ့လေလာသူတွေစောင့်ကြည့်သူတွေဟလာတခါနိုင်ငံရေးလောကထဲမှာတည်တည်ဝင်ရှိနေသူတွေအဲအမှုပြီးကောက်ကြည့်တဲ့အခါမှာလည်းပဲကျွန်တော်မှတ်မိကြလို့10ယောက်မှ9ယောက်တည်းမနည်းကအာနာသိမ့်လိုက်မယ်လို့မတွက်ထားခဲ့ကြပါဘူး။ဒီချိန်မှာတော့သိမ့်မှာမဟုတ်ဘူးလို့တွက်ခဲ့ကြတာပါ။အဲဒီအချိန်မှာဥကျောင်းသားပြောတဲ့အချက်တွေပဲပါဝင်ပါတယ်။ဘာကြောင့်မသိမှုလို့သူတို့တွေးတဲ့အထဲမှာပေါ့။ဆိုတော့ဥတ္တမောင်တန်း
အဲ့ဒီခုနပြောတဲ့အချိန်ကနေပြီးတော့2021ဖေဖော်ဝါရီလနေ့မှာအနာသိမ့်လိုက်တယ်။အဲ့ဒီနေ့ကဥတ္တမောင်သားစီခဲပေါ်လာတဲ့အတွေ့ခံစားချက်ပြောပြပါ
။ဟိုကျွန်တော်ကတော့တိတ်တော့မထူကြဘူးညှော်နေထားတော့ပေါ့နော်။အဲ့ဒီမတိုင်ခင်တည်းကကျွန်တော်မိတ်ဆွေစာနေစင်းသမားတွေကိုအတတ်နိုင်ဆုံးပြင်ဆင်ထားကြဖို့ကျွန်တော်ပြောပါတယ်။အထူးသဖြင့် DVB ကကျွန်တော်မိတ်ဆွေတွေဆိုတော်တော်များများပြီးပါတယ်။ဒါပေမဲ့သူတို့ပြင်ဆင်တာနည်းနည်းလေးနောက်ကျကျွန်တော်ပြောတာလည်းဆောက်လို့ရှိဆိုတော့ဟိုဒီအပြောင်းအလဲကခင်ဗျားခုနနောက်လာမဲ့မေကောနောက်ဟာနောက်မှာဘာဖြစ်နိုင်မလဲဆိုတာနဲ့ဆက်ဆက်ဘာကြောင့်လဲဆိုရင်ဘာပြီးရည်စည်းကြောင်းကြီးတစ်ခုဆုံးတယ်အဲ့ဒါပါလေစစ်တပ်နိုင်ငံရေးလုပ်တဲ့စစ်တပ်နဲ့လိုက်ရအောင်အမျိုးသားရေးဝါဒနဲ့လာပြီးဆုံးအမတားကြောက်ကြကောင်းနော်ကျွန်တော်က1990ခုနှစ်တည်းအတွင်းထဲမှာမပြည်တွင်းမှာကျွန်တော်စာနဲ့အဒီဒါတဲ့ဘောကလုံနေတဲ့ချိန်တွေကနိုင်ငံရာခီးတွေသွားခွင့်ရတဲ့အခါမှာနိုင်ငံတကာစတဲ့ဇင်းသမိုင်းနဲ့တွေ့တဲ့အခါမှာလက်တင်အမေရိကအာဖရိကအာနာစစ်စနစ်အောက်ကစတဲ့ဇင်းသမိုင်းတွေနဲ့တွေ့အဲ့ဒီချိန်မှာသူတို့ပြောပြတာတွေကအခုမြန်မာပြည်မှာဖြစ်နေတာအဲ့တော့ကျွန်တော်အဆိုးမကုံနဲ့သိဘူးအဲ့ဒီလုံကလည်းကျွန်တော်တို့ကအာနာစစ်စနစ်အောက်မှာဒါပေမဲ့နိုင်ရှင်တွေ့ရဆိုရင်အဲ့ဒီအာနာစစ်စနစ်တွေမှာကြုံတွေ့ရတာနဲ့နိုင်ရှင်တွေ့ရဆိုမြန်မာပြည်ကနည်းနည်းတချို့ကြီးတက်တာလေဒါပေမဲ့အဲ့ဒါတွေအကုန်လုံးဖြစ်လာနိုင်တယ်လို့ကျွန်တော်နော်ဒါကြောင့်မို့လို့အဲ့ဒီအချိန်တည်းကကျွန်တော်မှမဟုတ်ကျွန်တော်စိုးရိမ်တယ်အရေးကြီးကြောင်းကြီးတစ်ခုပေါင်းလာဖြစ်အဲ့ဒီစီးကြောင်းတစ်ခုကတော်တော်ကြောက်ကြကောင
်
အဲ့ဒီအချိန်မှာတော့ကျွန်တော်ကတော်တော်လေးကြောက်တယ်ပေါ့နော်ဒါကတော့ important ကိုစိုးရိမ်တယ
်ဟု
တ်ဒါအခုတည်းကအဲ့ဒီတည်းဟု
တ်ဥစ္စာနာပြောသွားတယ်ဟလာဦးတမောင်သားပြောသွားတယ်အဲ့ဒီအချိန်လုံးကအဲ့ဒီကရှိတဲ့ခံစားချက်ကကျွန်တော်ထင်ပါတယ်အဲမြမရေးကိုစိတ်ဝင်စားတယ်မြမနိုင်ငံရေးမှာမြမနိုင်ငံအကြောင်းလဲမှာတည်ဝင်ရှိနေတယ်လေးလာနေကြတယ်စောင့်ကြည့်နေကြတယ်ဒီတော်မများနဲ့ဘယ်တော်လေးသဘောထားမျှလိမ့်မယ်လို့ကျွန်တော်အဲ့ဒီတွေးမိပါတယ်ဆိုတော့ကျွန်တော်တို့ fast forward ဒီကနေ့ကိုကျွန်တော်တို့ကြည့်လိုက်ရအောင်ပါဆိုတော့ဥစ္စာနာရေးဒီကနေ့မြမနိုင်ငံကိုကြည့်ရင်ဘယ်လိုမြမနိုင်ငံမျိုးများတွေ့နေရပါလဲဒီဥစ္စာနာ
လုံးဝဆုပ်ယုပ်ကြဆင်းနေတဲ့မြန်မာနိုင်ငံဖြစ်ပါတယ်ဒီလောက်တောင်ကြဆင်းနေလို့မထင်ပါဘူးမြန်မာနိုင်ငံမှာစစ်တပ်ကတည်ဝင်ပေါ်ထင်လာပြီးတော့နောက်ကကျုပ်ကိုင်းနေအမျိုးမျိုးစုံချက်လက်ခဲ့ပြီးမဲ့စစ်တပ်ကထောက်ထိကျုပ်ကိုင်းနေတဲ့အချိန်မှာဒီတချိန်ကအဆိုးဆုံးဖြစ်ပါတယ်သူများနိုင်ငံတွေမှာလည်းထိုင်းတို့ဘာလို့တချို့နိုင်ငံတွေမှာအာဏာသိမ်းရင်မြန်မာအင်ဂျင်နိုင်ငံထိုင်းမှာကြည့်မယ်ဆိုရင်အာဏာသိမ်းပြီးမဲ့အုပ်ချုပ်ရေးရန်တရားဘီရိုကရေစီကိုဝင်ဆွဲဘူးစီးပွားရေးစနစ်ကိုဝင်ဆွဲဘူးပညာရေးကိုဝင်ဆွဲဘူးဆက်လက်ပြီးတော့ရှင်းတမ်းနေတယ်ဒါမဲ့မြန်မာနိုင်ငံမှာအနာသိမ်းရတဲ့စစ်တပ်ဟာအစအစအရာသူတို့စီချုပ်ကိုင်တယ်တရားဥပဒေစိုးမိုးရေးတရားဥပဒေတရားပေါ်တဲ့ judiciary တရားဥပဒေပြုတာတရားစီရင်တာအုပ်ချုပ်တာအကုန်လုံးသူတို့ကိုင်လိုက်တော့တကယ်အနာရှိပြည်ပြည်ပြင်းပြင်းဖြစ်တော့တိုင်းပြည်လုံးဝကျဆင်းချွတ်ချုံကျသွားပါတယ်ဆိုတော့အခုချိန်မှာအဲ့ဒါကိုလည်းပဲသူတို့နည်းနည်းရိပ်မိရယ်သူတို့လည်းသိမှာပါတိုင်းပြည်ကပို့ပြီးဆွေးထုတ်တယ်ထိန်းလို့တော့မရဘူးအင်းတို့ကတိုင်းဒေသဒေသနယ်မြေနေစုံနေပြားမှာသာဖြစ်ရင်သူတို့ကိုဆင်ကျင်ပုံကန်တဲ့လူတွေရှိလို့ပြောခဲ့တယ်အခုစကိုင်းတို့မကွေးတို့တကယ်မြန်မာပြည်ရဲ့အချက်အချာမှာသူတို့ကတဖြည်းဖြည်းသိမ့်ပိုက်ပြီးတော့ဒီတော်လှန်ရေးသူတို့ဆင်ကျင်တဲ့လူတွေကလှုပ်လာတယ်တချို့ဆိုဂျူတင်ပြောနေကြတယ်၄၉မှာရန်ကုန်အစိုးရဖြစ်ခဲ့တယ်လို့နေပြည်တော်အစိုးရများဖြစ်လာလိမ့်မလားဆိုပြီးတော့ငါတချို့ကစဉ်းစားနေကြတာရှိတယ်မပြောနိုင်ဘူးဒါကတော့ကျွန်တော်ကတော့ဘာမှဂျူတင်မခံလို့ပါတကယ်ကြောက်ဆိုတော့အတော်လေးဆုပ်ယုပ်ကြဆင်းတဲ့အခြေဖြစ်ပါတယ်ဒါကြောင့်လည်းပဲသူတို့စီလို့လည်းပဲထင်ပါတယ်အခုတလောတုန်းကဒီတိုင်းရင်းသားအဖွဲ့တွေနဲ့တွေ့မယ်တစီကောင်းဆောင်ကစစ်အနာသိစစ်ကောင်းစီကောင်းဆောင်ကညင်ညာတဲ့ကိစ္စဖြစ်ပါတယ်ဒီခါလေးပဲသူတို့ရဲ့ last straw ပဲနောက်ဆုံးတာကိုသူတို့ဟာကြားရဆွဲပြီးတော့ဒီလူတို့ငါတို့စီယုံထိုင်ရင်တော့သူတို့ဆက်လက်ပြီးတော့ရပ်တည်နိုင်မယ်လို့သူတို့တွေ့ထားဟန်တူပါတယ်အဲ့ဒါကိုကြိုးစားနေတယ်ဆိုတော့အဲ့ဒီဟာကဘလောက်အောင်မြင်မလဲတိုင်းရင်းသားတွေကဘလောက်သူတို့ကိုယုံကြည်စက်ဝင်ပြီးလက်ခံကြမလဲဆိုတာလည်းစောင့်ကြည့်ရမယ့်အခြေအနေဖြစ်ပါတယ်ဒါပေမဲ့ကျွန်တော်ကတော့သိ personally ပြောရင်တော့ပြောရင်းချက်သိမထားပါဘူးအဲ့ဒီဟာဖြစ်လာလိမ့်မယ်လို့လေတကယ်တော့ဒီကြတော့မသိနိုင်သေးဘူးခံမှန်းတာပါဟု
တ်ကဲ့ပါဒီမုန်တန်ဒီကနေ့မြန်မာနိုင်ငံကိုကြည့်ရင်ဘယ်လိုမြန်မာနိုင်ငံမျိုးကိုတွေ့နေပါသလဲဒီမုန်တန
်ကျွန်တော်ကတော့စိုးရိမ်နေတော့မယ်เนาะကျွန်တော်တို့ဆက်လာစနစ်တွေမှာတွေ့ရတဲ့အဆိုးဆုံးအခြေအနေတွေဒါအခုစတင်ပြီးပေါ်ပေါက်နေတဲ့ရှိလက်ရှိနေဒါပေမဲ့ကျွန်တော်တို့မတွေ့ရသေးတာကဘာသာရေးအဆွန်ရောက်အယူဆကြောင်းဖြစ်တဲ့အဆိုးဆုံးအခြေအနေကျွန်တော်တို့ပမိုင်းရတခြားသောဘာသာရေးအစိုးရလက်အစိုးရနိုင်ငံတွေမှာဖြစ်ပျက်တာတွေအများကျွန်တော်တို့မြန်မာပြည်မှာမဖြစ်သေးဘူး အဆိုးမကုန်သေးဘူးလို့ကျွန်တော်ပြောရအောင်နော်စိတ်အမှန်တကျောက်စရာကောင်းကိုယ်စိတ်ကိုကိုယ်ပြန်ကြည့်တယ်တန်တယ်ဒီအဲကျွန်တော်တို့ရှုမြင်သုံးသပ်တဲ့ဟာဒီမှာနော်စိတ်ကိုကျွန်တော်ကြောက်ဘူးလို့စိတ်ဒီအမှန်တကျောက်စရာကောင်းတာဗုဒ္ဓကလည်းပေါ်ထားတာရှိနော်ပညာဗုဒ္ဓရဲ့လေးလာမှုမြန်မာနိုင်ငံမှာရှိတဲ့သာသနာဘွဲ့ရအပြည့်အစုံလို့ပြောလို့ရတဲ့ဘွဲ့ကိုရထားတဲ့ဥဝေတုဟာအမတန်ချမ်းကျုံတော်စကားတွေထွက်စိတ်ကဘယ်တော့ကြောက်စရာကောင်းအဲ့ဒီစိတ်ကကြောက်စရာကောင်းလာပြီဆိုအပြုမူတွေမှာကြောက်စရာကောင်းလာပြီလိုက်လာအောင်ပဲရည်ရည်ကြောင့်တစ်ခုပေါင်းတယ်ဆရာနာရှင်နဲ့ဘာသာရေးအစွမ်းရောင်တစ်ခုပေါင်းတာကြီးဖြစ်တယ်ပေါင်းတဲ့နိုင်ငံကြီးဖြစ်တယ်ဆိုတော့ကျွန်တော်တို့မမေးဖို့လိုတယ်နိုင်ငံတကာလည်းမမေးဖို့လိုတော့အစိုးမကုံသေးပါဘူးစိုးရရည်အများကြီးရှိသေးတယ်တမိုင်းမှာဗုဒ္ဓဘာသာကမကြုံရဘူးဒါနဲ့ခရုစိတ်စစ်ပွဲတွေကစပြီးတော့ဘာသာရေးကလူ့ဘွက်ကြီးတို့မှလွားမှုကိုကြိုးစားလာတယ်ချုပ်ပိုင်မှုကြိုးစားလာတယ်ဆိုရင်ဆရာနာရှင်စနစ်လိုပဲအစ်မတန်းကိုကြောက်စရာကောင်းတယ်တမိုင်းမှာဆရာဦးကြောက်စရာမပြီးနော်ဒါတွေကမဖြစ်ဘူးလို့မပြောနိုင်ဘာကြောင့်စိတ်အဲ့ဒီလိုအင်မတန်ညဉ့်နဲ့ဗုဒ္ဓဘာသာဖုံးကြီးတွေကအင်မတန်ချင်းကျက်ကျုပ်ပြီးတော့ကျွန်တော်တို့နားတော်မကြားဘူးနဲ့စကားတွေကိုပညာတတ်ဆုံးဆိုတဲ့ဗုဒ္ဓဘာသာရဲ့ဖုံးတော်ကြီးတွေကပြောထွက်ရေးတယ်ပြောထွက်တဲ့အနေအထားကိုရောက်နေတယ်ဒါကြောင့်ကြောက်စရာတိတ်ကောင်းနေလို့ကျွန်တော်ကတော့အခုချိန်ထိကြောက်တော့ပဲစိုးရိမ်တော့ပဲ
ဟုတ်ကဲ့ဆရာကျွန်တော်စောပိုင်းတော့ဒီတန်းမှာကျွန်တော်ပြောခဲ့လို့ပါပဲကျွန်တော်တို့ကရင်းလုံးကဆင်နာမသိခင်ကမြန်မာနိုင်ငံဆင်နာတင်ထားတဲ့မြန်မာနိုင်ငံဆင်နာတိတ်အချိန်ကနေပြီးတော့ရှေ့ဆက်သွားမယ်မြန်မာနိုင်ငံဆိုတော့အခုကျွန်တော်တို့စကားပြောနေတဲ့အချိန်ကနေပြီးတော့နောက်တစ်နှစ်နဲ့ဟိုဘက်ကိုမျောချင်းကြည့်နေဆိုရင်ဦးကျော်စံသာဘယ်လိုမြန်မာနိုင်ငံမျိုးကိုများတွေ့ထားပါလဲခင်ဗျာ
ကျွန်တော်အဲဒီတော့ကျွန်တော်ပထမဆုံးညီမပြောခဲ့လိုပဲအဲ့ဒီမိထားလမ်းပေါ်မှာရှောက်နေတဲ့ယထာကိုမောင်းတဲ့သူပြောင်းယူနေတော့ဘာမှမဖြစ်ပါဘူးအဲ့ဒီဇန်ကြောင်းနိုင်ပဲသွားနေမှာပဲဖြစ်ပါတယ်မြန်မြန်မောင်းတာဖြည်းဖြည်းမောင်းတာပဲရှိနေတယ်သို့တော်လည်းပဲမြန်မာနိုင်ငံမှာအခုနှိုင်းရှင်ကြည့်မယ်ဆိုရင်တော့ဇန်ကြောင်းကိုအစ်စ်ထွန်နိုင်မလားဆိုရဲအလားလာမျိုးကျွန်တော်အာကူမိတာကမျိုးဆက်တစ်တွေဖြစ်ပါတယ်တကယ်တော့မြန်မာနိုင်ငံမှာလွတ်လပ်ရေးပြီးဒီမိုကရေစီကျဆင်းခဲ့ပြီးတော့ဒီမိုကရေစီပမာဆုံးခေါင်းထောင်လာရလို့ပြောနိုင်တဲ့အချိန်က NLD အစိုးရအနာရလာတဲ့ကာလဒါလည်းပဲ88မှာတောင်သားလူငယ်တွေစတင်ကြတဲ့လှုပ်ရှားမှုရဲ့အဓိကဒါဩဇာတာဘယ်ကမှုပေါ်လဲအကျိုးသက်ရောက်မှုတစ်ခုလို့ပြောလို့ရပါတယ်ဆိုတော့အခုလည်းပဲဒီ2021အနာသိမ့်ပြီးတော့ဖြစ်လာတဲ့စံကျင်အောင်ကြွမှုကိုလည်း Generation Z ပေါ်လေသူတို့လူငယ်လေးတွေအားစပြီးလှုပ်လာရတယ်ဒီလူတွေရဲ့အကြအမြင်တွေကဘာကိုလက်လှမ်းမိတဲ့ကလေးတွေဖြစ်ပါတယ်အင်မတန်တော်ကြတယ်ဆိုတော့သူတို့ရဲ့ပုံစံနဲ့လှုပ်လာတဲ့အတွက်ကြောင့်အဲ့ဒီခစ်ကလှုပ်ခဲ့တာက88ကာလကလှုပ်ခဲ့တာကပိုပြီးတော့တိုးတက်ထရောက်လိမ့်မယ်လို့တော့ကျွန်တော်ယုံကြည်ချက်ထားပါတယ်။တကယ်ပြင်းပြောလင်းရထားတယ်ပေါ့လေ။တကယ်ဖြစ်မဖြစ်ကတော့စောင့်ကြည့်အောင်ပါပေါ့။ဒါပေမဲ့အဲ့လိုနိုင်ငံရေးကိုပြုပြင်ပြောင်းလဲပြီးတော့လုံအောင်တက်ကိုဘေးဖက်ကျင်ဖို့အထီးကတော့တော်တော်လေးအချိန်ကြာပြီးတော့မောင်းရပါလိမ့်မယ်။စမိုင်းဆိုတာဟာနေချင်းညာချင်းနဲ့ပြောင်းလဲနိုင်တာမဟုတ်ပါဘူး။သူက history in the making တော့အမင်းကဆက်လက်ဖြစ်ပေါ်နေစေဖြစ်ပါတယ်။ဒါကိုကျွန်တော်ကိုကျော်ကျော်သိန်းတို့ဥဒီမောင်မန်းတို့ကသတိသမိုင်းသမားသတင်းသမားတွေအနေနဲ့ဒါမြင်မြင်ကိုရွေးကြုံတွေ့ပြီးသတင်းပို့နေတာဖြစ်ပါတယ်ဆိုတော့ကျွန်တော်ကတော့ဆက်လက်ပြီးတော့လုပ်ရရမှာပဲ။သို့တော်လည်းမျောလင်းတင်းထဲမှာ
ဟုတ်ကဲ့ပါ။ဒီမောင်တန်းနောက်တနည်းဟိုဘက်ကိုမျောကြည့်ပါ။ဘယ်လိုမြန်မာနိုင်ငံကိုတွေ့ပါလဲ
။ဘသူတွေကဘယ်လိုဆောင်ရွက်ကြမယ်ဆိုတဲ့အပေါ်မှာအများကြီးလူတည်နိုင်မယ်ဖြစ်တယ်။ဒီပဋိပက္ခမှာလက်နက်ကိုင်ပဋိပက္ခမှာနော်ဒီရေဟိုတွေဥပပေါင်းဆောင်ရွက်မှုရှိလာမှာဒီပုံမှာလည်းအများကြီးမူတည်ပါနောက်တစ်ခါဒီဘင်းဘက်ကိုကြည့်မယ်ဆိုလို့ရှိရင်တော့စစ်ကောင်စီနဲ့အတိုက်ခံတဲ့ PDF တွေရှိတယ် PDF တွေကတော့ဆက်ပြီးတော့တော်တော်ကြီးကိုဆက်ပြီးဆင်နွှဲနေဦးမှာအဲ့တော့အဒီရိုနိုင်ငံမျိုးတွေမှာကုပ်တွေဖြစ်တဲ့လို့လာလို့ပဲ assassination လို့ခေါ်တဲ့လောက်ချံမှုတွေအများကြီးဖြစ်အခုလည်းလောက်ချံမှုတွေဖြစ်နေတယ်လောက်ချံမှုတွေဆက်သက်ပြီးဖြစ်ပေါ်နေနိုင်တယ်လို့ကျွန်တော်ကတော့အဒီလိုပြောတယ်အဲ့တော့စစ်ကောင်စီဘက်အနေနဲ့ပြောလို့ရှိရင်တော့စစ်ကောင်စီကသူချမှတ်ထားတဲ့လမ်းကြောင်းတိုင်းနော်အတတ်နိုင်ဆုံးသူ့ရဲ့ legitimacy လို့ပြောတဲ့တရားဝင်မှုရအောင်သူကလုပ်မှာ အဲ့ဒီခါမှာနီလန်းတစ်ခုဖြစ်လာနိုင်တယ်တစ်ခုကတော့ဘုချုပ်မူကြီးမရောက်နိုင်တံပရာလောက်တာဒါမှမဟုတ်ဘုချုပ်မူကြီးမရောက်နိုင်တံပရာအနေမှာဒီတိုင်းသွားလို့တော့မရဘူးတခြားတယောက်ကိုတင်လိုက်ပြီးသူကကာဝေးဦးစီးချုပ်နေတဲ့ဆက်တိုင်းဘလို့ပဲဖြစ်ဖြစ်ယုံကြည်မှုကိုတော့ပြည်သူလူထုဆရာအောင်နိုင်ငံတကာဆရာအောင်ရဖို့မရှိနိုင်ပါဘူးဒါကြောင့်မို့လို့ဓမ္မပြာထူမခြားနာဆက်ပြီးဒီညင်ခွင့်ရသူထူမခြားနာဆက်ပြီးသွားလိုက်မယ်လို့ယူဆတကယ်လို့လား EAO တွေကတနက်တိုင်းတိုင်းရင်းသားတပ်ဖွဲ့တွေကစစ်ရေးအရစုစုစည်းစည်းနဲ့စစ်ကိုဆင်နွှဲလာနိုင်မယ်ဆိုရင်တော့ EAO တွေပေါ်မှာမြန်မာပြည်ရဲ့ကံကြမ္မာအများကြီးမြင်ကြည့်ပါတယ်။ဒီကြမ်းထဲမှာပဲ EAO တွေတိုင်းရင်းသားတွေရဲ့လွတ်မြောက်နိုင်ခြင်းအများကြီးရှိတဲ့အနေအထားပါပဲ။နော်အဲ့တော့ရလကတော့အမိုင်းချာတမ်းမြင်မှုရှားဦးကိုယ်တိုင်ကတုံးတက်တယ်လို့ရှစ်တော်အားမှာနိုင်ငံတက်တွေပေါ်တာမျိုးလဲမဖြစ်ဘူးလို့မပြောနိုင်ပါဘူးเนาะဒါကတော့လက်နက်ကတိုက်ပွဲလမ်းကြောင်းအနေဟုတ်ကြည့်လို့ရှိနေပေါ့เนาะဆိုတော့ဘလို့ဖြစ်လာမလဲဆိုတော့ကအဲ့ဒီခုန actor တို့ခေါ်တဲ့ဒီပဋိပက္ခကြီးမှာပါဝင်ပတ်သက်သူတွေကဘလို့ဆုံးဖြတ်လုပ်ကြိုင်ကြမယ်ဆိုတဲ့အချက်ပေါ်မှာမူတည်ပါတယ်အခုကြည့်မြင်နေရတာကတော့တိုင်းရင်းသားတွေဘက်မှာလည်းစုစည်းလာတဲ့စစ်ရေးရစုစည်းလာမှုကိုမတွေ့ရတဲ့အတွက်ကြောင့်အဲ့ဒီလမ်းကြောင်းပေါ်ရောက်ပါမလားဆိုတာလည်းတန်ရရှိတယ်ကျွန်တော်အနေနဲ့တော့တန်ရရှိနေတယ်เนาะတစ်ဖက်မှာတော့စစ်ကောင်စီကသူချမ်းမှခေါင်းမှမှနဲ့ဆက်ပြီးရှောက်နေတယ်အဲ့တော့တထဲကတာသူ့ရဲ့ခေါင်းဆောင်မှုကိုကြောင်းလဲတဲ့အုပ်စုတစုမပေါ်လာဘူးဆိုလို့ရှိရင်တော့မြမကီရဲ့ဟာသူမချတာခုနကျွန်တော်စောစောကပြောလို့ပုံပြီးစိုးနိုင်တဲ့နိုင်ငံကြီးနဲ့ကြောင်ပူးပေါင်းမှုမှာပူပြီးဆိုးနိုင်တဲ့အနေအထားကြီးကိုရောက်သွားလိမ့်မယ်လို့ကျွန်တော်ကတော့အဲ့လိုထင
်ပါတယ်။ချင်းကြီးဆွေးနွေးပေးတဲ့ဦးကျော်စံသားဦးတမောင်တန်းညှော်လုံးကိုသူပဲကျေးဇူးတင်ပါတယ်ခင်ဗျာ
။ကျေးဇူးပါ
ဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုမတ်သိန်းကြီးထိုက်ကပြောပြအောင်မယ်ခင်ဗျာ
။စစ်ကောင်စီကဖန်ထားတဲ့နိုင်ငံတော်အတိုင်းအမြင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အပေါ်ဆွဲချက်တင်ထားတဲ့အဂတိလိုက်စားမှုတရားစင်ညီပါတဲ့ကတမှုကိုဒီကနေ့ဗုဒ္ဓဦးနေမှာစီရင်ချက်ချဖို့စီစဉ်ထားပါတယ်။မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အဖြစ်ထိုင်းနိုင်ငံသားရေးဝန်ကြီးဌာနအကြံပေးတူဖြစ်တဲ့ပွန်ပီမိုကန့်ချနာလက်ကိုခန့်အပ်လိုက်ပါတယ်။ရုရှားရဲ့နှလတာကျူးကျော်စစ်ကိုတွန်းလှန်နေကြတဲ့ယူကရိန်းတပ်ဖွဲ့တွေကိုထောက်ပံ့ရေးမှာပိုပြီးမြန်ဆန်ထိရောက်အောင်ဆောင်ရွက်နေကြောင်းအမေရိကန်နဲ့မဟာမိတ်တွေကအင်ကာနီမှာပြောဆိုလိုက်ပါတယ်။အမေရိကန်ထိန်းချုပ်ထားတဲ့ရုရှားတထေးကြီးတွေရဲ့ပိုင်ဆိုင်မှုတွေတဲ့ကတချို့ကိုယူကရိန်းကိုတိုက်ရိုက်ပေးအပ်ဖို့တောင်းဆိုထားတဲ့ဥပဒေပြုရေးသမ္မတဂျိုးဘိုက်တန်အစိုးရကထောက်ခံကြောင်းရှစ်နေချုပ်မာရစ်ဂါလန်ကအင်ကာနီမှာပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်၅နိုင်ငံအနေနဲ့သူတို့ရဲ့ဗီတိုအာဏာသုံးကန့်ကွက်မှုတွေမှာပိုပြီးတာဝန်ယူတာဝန်ခံကြဖို့အရေးကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအင်ကာနစ်မှာမဲခွဲဆုံးဖြတ်လိုက်ပါတယ်။ပါကစ္စတန်နိုင်ငံတောင်ပိုင်းကရာချီမြို့မှာဘင်ဂါဒစီကိုအသေးခံဘုံးဖောက်ခွဲတိုက်ခိုက်ခံရတာကြောင့်တရုတ်နိုင်ငံသား၃ဦးနဲ့ဒေသခံကားမောင်းသမားတို့တေဆုံးကြောင်းပါကစ္စတန်ရဲတပ်ဖွဲ့ကအင်ကာနစ်မှာပြောပါတယ်။ကရာချီမြို့မှာတရုတ်တို့တည်ထောင်တဲ့ Confucius Institute ကိုအသွာအဝင်ဂိတ်အရောက်မှာသူတို့စီးလာတဲ့ဘင်္ဂါပောက်ကွဲခဲ့တာဖြစ်ကြောင်းရဲတပ်ဖွဲ့အကြီးအကဲတာဝန်ရှိသူတွေကသတင်းတောက်တွေကိုပြောပါတယ
်။မတ်တင်ကြီးထက်ကသတင်းအချင်းချုပ်တွေကိုပြောပြသွားတာပါ။ဒီကနေ့အစည်းအဝေးတွေကိုတာဝန်ယူခဲ့သူတွေထဲမှာထုတ်လုပ်ရေးမှူးကကိုရဲမွန်ဖြစ်ပါတယ်ခင်ဗျာ။အတပ်ပိုင်းအင်ဂျင်နီယာက Jimmy Cook နဲ့ Derek Smith ဖြစ်ပါတယ်။ VOE နားတော်တာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.